Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အသံရ2024ခုနှစ်နိုဝင်ဘာလ12ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။လာမယ့်အစိုးရတဲ့အတွက်လူဝင်မှုကြီးကြပ်ရေးဆိုင်ရာဝန်ကြီးအပါအဝင်အစိုးရနေရာတချို့အတွဲရွေးကောက်ခံသမ္မတ Trump နာမည်စင်းကြေညာပါတယ်။American သမ္မတဂျိုးဘိုင်ဒန်ဟာဒုတိယသမ္မတကမလာဟဲရစ်စ်နဲ့အတူကြဆုံစစ်သည်များအတွဲတနင်္လာနေ့စစ်ပြန်များနေမှာလွမ်းသူပန်းခွေချအကုန်ပြုတ်ခဲ့ပါတယ်။အစ္စရေးကတော့အပြစ်ခတ်ရစရေးဆွေးနွေးပွဲကတိုးတက်မှုရှိနေတယ်လို့တနင်္လာနေ့ကပြောပါတယ
်။အစ္စရေးနဲ့ဟမတ်စ်ကအပြစ်ခတ်ရစရေးဆစ်ဆက်ပေးနေတာကိုကတ္တာကရက်ဆိုင်လိုက်ပါတယ်။ကျုပ်မြန်မာနေဆက်ခိတ်ကိုတရုတ်ဘက်ကဖိတ်လိုက်တဲ့အပေါ်တုံ့သက်သူရဲ့အမြင်ထိုင်းရောက်မြန်မာတွေထိုင်းလွင်မှုကြီးကြပ်ရေးစီမံစည်းကမ်းတွေကိုလိုက်နာကြဖို့မြန်မာတရုတ်ကအသိပေးထားတဲ့အကြောင်းနောက်ပတ်စဉ်ကဏ္ဍတွေတဲမှာတော့ဆက်သွယ်မိမြန်ကန်စီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောက်သတင်းလွှာအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းကပြောပြပေးပါမယ်ရှင
်။အရေးကောက်ခွန်နေဗရာဒေါ်နယ်ထရမ့်ကဆွေးအဖွဲ့ဝင်အသစ်တချို့ကိုဆက်လက်ခံထားလိုက်ပါတယ်။နေဆာဒုံဂျိုအင်းနဲ့လူဝင်မှုကြီးကြပ်ရေးတာဝန်ကိုယခင်ကအဲ့ဒီတာဝန်ကိုပဲယူခဲ့တဲ့တောမတ်ဟိုဝန်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးအဖြစ်အောက်လွှတ်တော် Republican အမတ် Alice Stefanik တို့ကိုရွေးချယ်လိုက်ပါတယ်။အင်ဂျီရောယုတ်ဒုတိယအရာရှိချုပ်ဖြစ် Stephen Miller ကိုရွေးလိုက်တယ်လို့လည်း American Media တွေကဆိုကြပါတယ်။လူဝင်မှုကြီးကြပ်ရေးကိုတာဝန်ယူမဲ့တောမတ်ဟိုမန်ဟာယခင်ကရဲအရာရှိတာဝန်ယူခဲ့ဘူးသလိုနေဆာဒုံဂျိုအင်းတာဝန်တွေကိုထမ်းဆောင်ခဲ့တယ်လည်းဖြစ်ပါတယ်။ Trump ရဲ့ဦးစားပေးလုပ်ငန်းဖြစ်တဲ့တရားဝင်ဆိုင်ရာဆရာမရှိသူတွေကိုအစုလိုက်ပြုံးလိုက်ပြန်ပို့ရေးလုပ်ငန်းကို Mr. Thomas Homan ကဦးဆောင်ရမှာပါ။လူဝင်မှုကြီးကြပ်ရေးတရားရုံးတွေကနိုင်ငံရေးခေလုံခွင့်ပယ်ချထားပြီးသူတက်တမ3000ကိုပထမဦးဆုံးအဓိကထားဖမ်းဆီးနိုင်ငံကနှင်ထုတ်မှာဖြစ်တယ်လို့ Trump ရဲ့ဘက်တော်သား Ohio ပြည်နယ်အောက်လွှတ်တော်အမတ် Jim Jordan က CNN ရုပ်မြင်သံကြားကိုပြောပါတယ်။အဒီလိုဖားရမှာစစ်တပ်ကိုအသုံးမပြုဘူးလို့ Thomas Homan က Fox သတင်းဌာနကိုပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒုတိယသမ္မတကမ်ရာဟဲရစ်စ်နဲ့အတူကြာဆုံးစစ်သည်များအတွက်တနင်္လာနေ့စစ်ပြန်များနေ့မှာလွမ်းတူပန်းခွေချဂုဏ်ပြုခဲ့ပါတယ်။အရင်ပတ်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ပြီးတဲ့နောက်ဒုတိယသမ္မတကမ်ရာဟဲရစ်စ်ကိုနိုဝင်ဘာ6ရက်နေ့ကလေးကဆိုရင်လူမျိုးကွဲမှာပထမဦးဆုံးမြင်ကြရတာပါ။တနင်္လာနေ့စောပိုင်းမှာတော့သမ္မတဘိုင်ဒန်ဟာစစ်ပြန်ဟောင်းကြီးတွေကိုအင်ဂျီရောမှာလက်ခံတွေ့ဆုံခဲ့ပြီးတဲ့နောက်အာလင်တန်စစ်သင်းကြီးကိုတွားရောက်လွမ်းတူပန်းခွေချခဲ့တာဖြစ်ပါတယ်။သမိုင်းဝင်သည့်စစ်သင်းကြီးဟာတမ္ပရာနှစ်ယောက်နဲ့ဗိုလ်ချုပ်ကြီးတွေအပါအဝင်စစ်ပြန်ရဲဘော်တွေကိုမြုပ်နှံထားရနေရလဲဖြစ်ပါတယ်။တမ္ပရာဘိုင်ဒန်နဲ့ဒုတိယတမ္ပရာတို့ဟာအနောက်ရောက်ဝတ်စုံတွေဝတ်ဆင်ထားကြပြီးခုနှစ်လုံးသားနေရာမှာလက်တင်ဂုဏ်ပြုလို့အညတရစစ်တီတော်ထိမ့်မှတ်နေရာမှာလွမ်းသူပန်းခွေချခဲ့ကြတာပါ။အရေးကောက်ခံတမ္ပရာထရမ့်ကလည်းသူဟာအမေရိကန်စစ်တပ်ကိုအကြီးအကျယ်ထောက်ခံသူဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့စစ်ပြန်တွေပေါ်နှိမ့်ချပြောဆိုတာတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေရှိနေခဲ့ပြီးဒါကိုတော့တမ္ပရာလောင်ထရမ့်ကညှင်းဆိုပါတယ်။ဟန်ဒရိုက်ထောင်ကျင်းကျစ် VNS စစ်ပြန်အထက်လွှတ်တော်အမတ်မက်ကိန်းပေါ်မှာသူ့ရဲ့ပြောဆိုချက်တွေကလည်းအငြင်းပွားစရာပါအမေရိကန်ရွေးကောက်ပွဲမှာ New Hampshire ပြည်နယ်အုပ်ချုပ်ရေးမှူးအဖြစ် Republican Party က Kelly Ayotte ဖြစ်လာတဲ့အတွက်လာမယ့်နှစ်မှာအမေရိကန်မှာအမျိုးသမီးပြည်နယ်အုပ်ချုပ်ရေးမှူး73ယောက်ရှိလာတဲ့အထိစာရင်းတင်လိုက်ပါတယ်ယခင်အမေရိကန်အထက်လွှတ်တော်အမတ် Ayotte ဟာ Democrat Party အုပ်ချုပ်ရေးမှူးလောင်း Joyce Craig ကိုအနိုင်ရရှိသွားခဲ့တာပါ2022ခုနှစ်ရွေးကောက်ပွဲအထိကအမျိုးသမီးပြည်နယ်အုပ်ချုပ်ရေးမှူးက12ဦးပဲရှိတာပါအမေရိကန်အောက်လွှတ်တော်အမတ်နေရာတွေမှာလဲ New Hampshire ပြည်နယ်ကိုကိုစားပြုပြီးအမျိုးသမီးတွေကြီးအမတ်နေရာရသွားခဲ့ကြပါတယ် New Hampshire ပြည်နယ်ဟာပြည်နယ်အုပ်ချုပ်ရေးမှူးပြည်နယ်ထက်လွှတ်တော်နဲ့အောက်လွှတ်တော်ဥက္ကဋ္ဌရာထူးတွေအပြင်အထက်လွှတ်တော်မှာပါအမျိုးသမီးအမတ်အများစုရှိနေတဲ့ပထမဦးဆုံးပြည်နယ်ဖြစ်လာခဲ့ပါတယ်အမေရိကန်နိုင်ငံမှာပြည်နယ်58ပြည်78ပြည်နယ်မှာအုပ်ချုပ်ရေးမှူးရာထူးကိုအမျိုးသမီးတွေဘယ်တုန်းကမှမရရှိခဲ့သေးပါဘူးပြည်နယ်50မှာ73ယောက်ပဲအမျိုးသမီးအုပ်ချုပ်ရေးမှူးရှိတာမို့ကိုစားပြုမှုအရဆိုရင်နည်းနေပါသေးတယ်လို့ Rutgers American အမျိုးသမီးနိုင်ငံရေးလေ့လာရေးဌာနညွှန်ကြားမှု Kelly Dittmar ကပြောပါတယ်
မနေ့ကစီစဉ်လေးကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင် လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖန်ယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတရရထုတ်လွှင့်ပေးနေပါလိမ့်ရှင
်။ issue ကတော့ဒီကနေ့သတင်းတွေကို view ရုပ်သံကဆက်တဲ့အချိန်ညာနေပါတယ်။အရှင်နိုင်ငံကတော့အတိုက်ရရေးဆွေးနွေးပွဲကတိုးတက်မှုရှိနေတယ်လို့တနင်္လာနေ့ကပြောပါတယ်။ Syria အစ်င် Hezbollah ကိုလက်နက်ပံ့ပိုးနေတာရဲ့အချင်းအဖြစ် Russia အစ်စ်ပြင်းကြီးမှာပေါင်းမှုအခမ်းအနားရှိနေတယ်လို့လည်းအရှင်ကဆိုပါတယ်။ Hezbollah အဖွဲ့ကတော့ဗာစစ်ပြင်းကြီးအဆိုပြုချက်အစ်စ်ကိုမှမရဘူးလို့ပြောပါတယ်။ဒါပေမဲ့ Iran, America နဲ့ Russia တို့ပေါင်းတဲ့တပ်သမားရဲ့အဆက်အသွယ်တွေကတော့ပြောနေကြပါတယ်လို့ Hezbollah ကပြောပါတယ်။အစိုးရနဲ့စစ်ကမပြီးသေးဘူးလို့ Israel နိုင်ငံရဲ့ဝန်ကြီး Gideon Sa ကဂျေရုဆလမ်မှာပြောခဲ့တာပါ။ဆွေးနွေးနေတာတစုံတရာတိုးတက်ပေမဲ့အဓိကစိန်ခေါ်ချက်ကတော့အပြစ်ရရေးသဘောတူညီချက်အတိုင်းလိုက်တာအောင်ဘလို့လုပ်မလဲဆိုတာဖြစ်တယ်လို့ Mr. Gideon Sa ကဆိုပါတယ်။ Israel က American နဲ့အတူအပြစ်ရရေးစူးစမ်းနေတဲ့အကြောင်း Lebanon Israel နယ်စပ်ကီလိုမီတာ30ကျော်ဝေးတဲ့ Litani မြစ်မြောက်ဘက်မှာပဲ Hezbollah တွေရှိစေခြင်းပြီး Syria ကဆက် Lebanon ကို Hezbollah တွေအတွက်လက်နက်တွေမရောက်ဖို့ဒီတဲ့ရုရှားပါဝင်နိုင်ငံကြောင်းနဲ့ဒါတွေကသဘောတူညီချက်အောင်မြင်ဖို့အသက်ဖြစ်ပါတယ်လို့အစ္စရေးနိုင်ငံယာယီဝန်ကြီးကပြောပါတယ်။ CP 29လို့ခေါ်ကြတဲ့နှစ်ပတ်ကြာကုလသမဂ္ဂဥဒုယာရီဆိုင်ရာညှိနှိုင်းပွဲကိုအဇာဘိုင်ဂျန်နိုင်ငံဘာကုမြို့မှာတနင်္လာနေ့ကစလိုက်ပြီးမြက်ဥဒုယာစီပြက်လာတဲ့အတွက်ချမ်းသာတဲ့နိုင်ငံတွေကစီးရတဲ့နိုင်ငံတွေကိုတနည်းဘလောက်ပံ့ပိုးမလဲဆိုတာကအဓိကအကြောင်းအရာဖြစ်လာနေပါတယ်။စီးရနိုင်ငံတွေကရုပ်ကျွင်းလောင်စာအစားတန်ရှင်းစွန့်ရင်အသုံးပြုဖို့ကူပြောင်းနိုင်အောင်ကုညီရေးနဲ့ချမ်းသာနိုင်ငံတွေကြောင့်ဥတုရာသီပြည့်ရွှင်လာတဲ့အတွက်ရော့ကျေးပေးရေးကိစ္စတွေကိုဒီဆွေးနွေးပွဲမှာညှိနှိုင်းကြရမှာဖြစ်ပါတယ်။စီးရတိုက်ပြည်တွေကိုကုညီရေးအတွက်တနည်းအမေရိကန်ဒေါ်လာဘီလီယံ250သုံးရလိမ့်မယ်လို့ COP 29ဥက္ကဋ္ဌမုခါဘာဘယက်ကပြောပါတယ်။ဒါပေမဲ့မဆွေးနွေးမညှိနှိုင်းဘဲစိုးစိုးစီးစီးဆုံးဖြတ်ချက်ချဖို့တွန်းနေတာဟာဆွေးနွေးရေးဖြစ်စဉ်တစ်ခုလုံးအတွက်အန္တရာယ်ကြီးမားလာပါတယ်လို့နိုင်ငံတကာပတ်ဝန်းကျင်ဥပဒေရေးရာစင်တာရဲ့အကြီးအကဲရှင်းနေ Erica Lennon ကဆိုပါတယ်။အာဖရိကနိုင်ငံတွေရဲ့အလို့အယဆိုရင်တော့ဖြုံဆိုးဆက်တိုင်းပြည်တွေဟာတနည်းကိုအမေရိကန်ဒေါ်လာ 1.3 ထရီလီယံအထိတောင်လိုအပ်နေနိုင်တယ်ဆိုပေမဲ့ချမ်းသာနိုင်ငံတွေကတော့တနည်းကိုဘီလီယံ100ဝန်းကျင်လောက်ပဲပေးကျင်ကြပါ။အာဖရိကနိုင်ငံတွေဟာအပူအောင်ဓာတ်ငွေကို900ခိုင်နှုန်းပဲထုတ်လုပ်ပြီးမဲ့ရေကြီးတာကနေမိုးကောင်ရေရှာတန်းအထိခံနေကြရတာဖြစ်ပါတယ်။မလုံတဲ့နာလောက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးအပြည့်ပြည့်ဆိုင်ရာရာဇဝတ်မှုတရားရုံး ICC ရဲ့ရှင်းလင်းချက် Karen Klein ကဌာနပြင်ပပုံကိုယ်လေးနဲ့စုံစမ်းစစ်ဆေးမဲ့လို့ ICC အုပ်ချုပ်ရေးအဖွဲ့ကတင်းနာနေကကြေညာလိုက်ပါတယ်။ Karen Klein ကတော့အဆိုပါဆွဆွဲချက်တွေကိုညှင်းဆိုလိုက်ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကဝေးဝန်ကြီး Yoav Gallant နဲ့ Hamas ထိပ်ပိုင်းခေါင်းဆောင်၃ယောက်တို့ကိုဖမ်းဝေးရန်ထုတ်ဖို့ရှောက်ထားလိုက်တဲ့ Milas ခန်းကသတင်းကြီးလာခဲ့တာဖြစ်ပါတယ်။ICC ကသူ့လျှောက်ထားချက်ကိုအဆုံးဖြတ်မပေးသေးပါဘူး။အပြေးဝတီးကြတွတ်လပ်ပြီးဗက်မလိုက်မြတ်တာတဲ့ဖြစ်စဉ်ဖြစ်ဖို့ပြင်ပပုံကိုယ်လေးနဲ့စုံစမ်းစစ်ဆေးဖို့လိုအပ်ပါတယ်လို့အုပ်ချုပ်ရေးဖွဲ့ဥက္ကဋ္ဌဘိုင်ဗီကူကိုရန်တက်ကပြောပါတယ်။အသက်54နှစ်အရွယ်ဗြိတိန်နိုင်ငံသားခမ်းကအဒီလိုစုံစမ်းစစ်ဆေးမှာကိုကြိုဆိုလိုက်ပါတယ်။တရားစွဲဆိုရသူရှင်းနေတဦးရဲ့အလုပ်တွေကိုဆက်ပြီးတော့လည်းလှုပ်ဆောင်နေမှာဖြစ်တယ်လို့ခမ်းကဆိုပါတယ်။သူဟာရုံးဝင်တန်းတူကိုလည်းလိမ်ပိုင်းဆိုင်ရာမှာဖွဲမရပြုတ်တယ်လို့အဆွတ်ဆွဲခံခဲ့ရပြီးဒါမှမမှဘူးလို့သူကညင်းဆိုပါတယ်ကျွန်တော်ကိုယ်တိုင်ကိုရော ICC ကိုပါအမျိုးမျိုးတိုက်ခိုက်ချင်းချောက်ခံနေရတဲ့အချိန်ပါလို့ကရင်ခန်းကကြေညာချက်ထုတ်ပြန်လိုက်ပါတယ
်ထိတ်တန့်ရောက်တဲ့တွင်တွေကိုဥတင်မောင်တန်တင်ပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုနာဆင်ချရမှာဖြစ်ပါတယ်စစ်ဖြစ်နေတဲ့အစ္စရေးနဲ့ဟာမတ်စ်ကြားပြစ်ခတ်ရစဲရေးအတွက်စိတ်ဆန္ဒမရှိသလိုအလေးနဲ့လည်းမထားဘူးလို့ပြောဆိုပြီးအပြစ်ရရေးစစ်ဆက်ပေးနေတဲ့ကာတာနိုင်ငံကညှိနှိုင်းပေးနေတာတွေကိုရပ်ဆိုင်းလိုက်ပါတယ်တချိန်တည်းမှာပဲဂါဇာမှာရှိတဲ့ဟာမတ်စ်ပြစ်မှတ်တွေနဲ့လေဗနန်မှာရှိတဲ့ဟက်စ်ဘိုလာပြစ်မှတ်တွေကိုအစ္စရေးကတိုးပြီးတော့တိုက်ခိုက်နေတာပါ Arash Arabasidi သတင်းပေးပို့ထားပါတယ်ကိုငင်းချန်းကပြောပြပေးပါမယ်ရှင်
ရဟယီကအခက်ဖက်မှာအောက်ဖက်ကအယ်အာဆာအာဇာနီဆေးရုံဝင်းထဲမှာတော့ပေါက်ကွဲတံတွေဆူညံနေပါတယ်။ဂါဇာဒေသအတွင်းဟာမတ်စ်ပြစ်မှတ်တွေကိုအစ္စရေးကဆက်လက်တိုက်ခိုက်နေတာပါ။အခုလိုတိုက်ခိုက်မှုမှာ၃ဦးအနည်းဆုံးသေတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ စနေနေ့အစောပိုင်းကခန်ယူနစ်မြို့ကတိုက်ခိုက်မှုမှာလဲလူအနည်းဆုံး73ဦးသေတယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါရယ်။နာဆာဆေးရုံကအလောင်းတွေကိုရေတွက်ပြီး AP သတင်းဌာနကအတည်ပြုပါရယ်။အခုလိုတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ဟားမတ်စ်နဲ့အစ္စရေးအကြဆေးဆက်ပေးနေတဲ့ကာတာတာဝန်ရှိသူတွေကအပြစ်ရရင်ညှိနှိုင်းတာတွေကိုခိတရက်ဆိုင်ထားဖို့ဖြစ်စေခဲ့ပါရယ်။ကာတာနိုင်ငံသားရေးဝန်ကြီးဌာနကလူမှုကွန်ရက်မီဒီယာမှာထုတ်ပြန်တဲ့ကြေညာချက်မှာတော့ဟားမတ်စ်နဲ့အစ္စရေးနှစ်ဖက်စလုံးကစစ်ပွဲကိုအဆုံးသတ်ဖို့အလေးနက်ဆန္ဒရှိတဲ့အခါမှစိတ်ဆက်ညှိနှိုင်းတာတွေပြန်ဆမယ်လို့ကြေညာပါတယ်။တချိန်တည်းမှာပဲအစ္စရေးနိုင်ငံတယ်လီဗီမြို့မှာအစ္စရေးထောင်ပေါင်းများစွာလမ်းပေါ်ထွက်ဆန္ဒပြနေကြပြီးအော်တိုဘာလ9ရက်နေ့ကတည်းကဟားမတ်စ်ဖမ်းထားတဲ့တရားခံတွေပြန်လွှတ်ရေးအပြစ်ရရေးသဘောတူညီဖို့အစိုးရကိုတောင်းဆိုနေပါတယ်။
We have to have the voice.
ဒီသူတွေရဲ့အတန်ကိုပြောမှဖြစ်မှာပါ။အခြေအနေတွေကစိုးနေလို့ကျွန်တော်ဒီကိုရောက်နေတာပါ။ရပ်ပေါင်း400ရှိပါပြီ။တရားခံတွေဟာဂါဇာမှာရှိနေသေးပါ။စစ်ပွဲကလည်းဥတီယာမဲ့ဆက်ဖြစ်နေပါတယ်။ဝမ်းနည်းစရာပါ။အလွန်ဝမ်းနည်းစရာကြီးပါ။အစိုးရအနေနဲ့ပြည်သူတွေစကားနားထောင်ဖို့လိုပါတယ်။ဒါဟာကျွန်တော်တို့ဆန္ဒပြတဲ့နည်းလမ်းပါ
။ဂါဇာကပြစ်မှတ်တွေကိုတိုက်ခိုက်နေတဲ့တစ်ချိန်တည်းမှာပဲမြောက်ဘက်မှာရှိတဲ့လေဗနွန်ကိုလည်းအစ္စရေးကတိုက်နေပါတယ်။အီရန်ကြောထောက်နောက်ခံပေးထားတဲ့အနောက်နိုင်ငံတွေကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့ Hezbollah တွေကိုအစ္စရေးကတိုက်နေတာလို့ပြောပါတယ်။ဂါဇာမှာလိုပဲလေဗနွန်နိုင်ငံနေရာတော်တော်များများအုပ်ပုံပဲကျန်ပါတော့တယ်။ကုညီကယ်ဆယ်သူတွေကလက်ပလာကြီးနဲ့အပြက်အစီးတွေကိုဖယ်ထုတ်ကယ်ဆယ်နေရပြီးဒီတိုက်ခိုက်မှုတွေမှာလူတော်တော်များများသေဆုံးရတယ်လို့သူတို့ကိုဘယ်သူဘယ်ဝါခွဲခြားဖို့ DNA စစ်ဆေးအတည်ပြုနေရပါတယ်။အခုလိုဆန္ဒပြပွဲတွေတိုက်ခိုက်မှုတွေကြားနယ်သာလန်နိုင်ငံအမ်စတာဒန်မြို့မှာလည်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။ဘောလုံးပွဲအပြီးအစ္စရေးဘောလုံးပရိသတ်တွေကိုလူငယ်တွေကတိုက်ခိုက်ခဲ့တာလို့ Dash တာဝန်ရှိသူတွေကပြောပါတယ်။လူမှုကွန်ရက်တွေမှာတော့ဂျူးတွေကိုပြစ်မှတ်ထားဖို့ရေးသားချက်တွေနဲ့ပြီးခဲ့တဲ့ပိတ်ရက်အတွင်းဆန္ဒပြခွင့်တွေကိုတာဝန်ရှိသူတွေကပိတ်ပင်ခဲ့ပါတယ်။တချို့အစ္စရေးဘောလုံးပရိသတ်တွေကလည်းအဆောက်အုံတစ်ခုကပါလက်စတိုင်းအလံကိုဖျဲခဲ့ပြီးဘလုံးကွင်းသွားတဲ့လမ်းမှာ RS ဆန့်ကျင်ရေးတွေအော်ဟစ်ခဲ့တယ်လို့သတင်းတွေမှာဖော်ပြခဲ့ပါတယ်ခင်ဗျာ
။နိုင်ငံအတော်များများမှာရွေးကောက်ပွဲတွေကျင်းပနေတဲ့2024ခုနှစ်မှာမဲပေးသူတွေကိုစိတ်ပြောင်းသွားစေတဲ့သတင်းတူသတင်းရောင်တွေကိုအတန်နဲ့အတုလုပ်ပြီးလွှင့်လာမျိုးလှုပ်လာနေပါတယ်။အတန်တူတွေကိုထောက်လှမ်းဖို့ AI ဉာဏ်ရည်တို့နည်းပညာကဘလို့အထောက်အကူပေးနေလဲဆိုတာကိုတော့ VOA သတင်းတောင် Matt Devil ကသတင်းပေးပို့ထားပါတယ်ရှင်။အပြည့်အစုံကိုဒေါခင်မြို့သက်ကပြောပြပေးထားပါတယ်
။ Audio Deep Fakes လို့ခေါ်တဲ့အတန် message အတုပို့တာဟာ internet သုံးသူတိုင်းစီကိုရောက်နိုင်စွမ်းရှိပါတယ်။ဒီနှစ်မှာနိုင်ငံပေါင်း50ကျော်မှာရွေးကောက်ပွဲတွေကျင်းပနေပါတယ်။မဲပေးမှုကိုထိခိုက်နိုင်တဲ့ဒီမမှန်ကန်တဲ့သတင်းအတုတွေကိုထောက်လန်းနိုင်ဖို့အတွက်ကြိုးစားနေတယ်လို့ deep fakes အသံတွေကိုသူတည်တနာလုပ်နေတဲ့ Berkeley Tech သူက Sarah Barrington ကပြောပါတယ
် We need to just take some data from
you အသံတွေအချက်အလက်တချို့တော့ရဖို့လိုပါတယ
်နေ့နေ့ပိုင်းအတွင်းမှာပဲ online ကနေဒီသတင်းတော်ရဲ့အသံကိုသူကပွားယူလိုက်ပြီးအသံတို့ကြေညာချက်ဖန်တီးလိုက်ပါတယ
်သူ့ရဲ့အသံအစ်စ်ကဟောဒီလိုပ
ါ This is a testing sentence that I am using to tell the difference between real
ဒါကတော့ဖန်တီးလိုက်တဲ့အတန်အတူပေါ့
This is a testing sentence that I am using to tell the difference between real
Quite incredible
တကယ်တူရနော
်
ကျမတို့ဘာစလုပ်တယ်လဲဆိုတော့ဒီအတန်ကိုကွန်ပျူတာထဲထည့်အတန်လိုင်းတွေနဲ့မလိုတဲ့ noise ကဘာလဲဆိုတာကြည့်ပြီးပါချချက်ရော့ဖို့လုပ်တာပ
ါ Legend ထားလို့ဆိုရင်တော့လူတွေမှာပဲတွေ့ရလေရှိတဲ့ဇေကစစ်တွေချမ်းမှာနားပြီးပြောတာလိုမျိုးကွဲတာလေးကိုသိပါတယ်
Generally speaking there are more of these pauses.
ချုံပြီးတော့ပြောရမယ်ဆိုရင်အတန်စစ်ကအတန်ထုတက်ကိုဒီလိုအဖြတ်တောက်လေးတွေကပုံများတတ်ပါတယ
်။အတုလို့ပြောလို့ရတဲ့အချက်တွေကိုဘယ်လိုဆိုတာကို AI ကိုလေ့ကျင့်ပေးပြီးလဲ Barrington ကအတန်ထုကိုဆန်းစစ်ပါတယ်
။ These patterns to the AI are very obvious.
ဒီပုံစံလေးတွေက AI အတွက်ဆိုရင်တော့သိပြီးတော့သိတာပါတယ်။ကျမတို့မကြားနိုင်တဲ့သိပြီးတော့တိမ်မွေ့တဲ့သိကိုတွန်းလွှန်းလာတဲ့အတန်တွေကိုပါသူတို့ကသိနိုင်တယ်လေ
။ဒါပေမဲ့သမီးဦးချပုံစံနဲ့ဖန်တီးထားတဲ့အတန်မဟုတ်ရင်တော့ AI အတွက်ခက်ပါလေ
Then the AI is going to really struggle to understand
ဒါမျိုးဆိုရင်တော့ AI ကခေါင်းခဲရပြီပေါ့နားလည်ဖို့သူအတော်ကိုစူးစမ်းရသလိုအရင်အတန်တို့တွေပုံစံမျိုးလဲပြတော့မှာမဟုတ်ပါဘူ
းဒီလိုအတန်တို့တွေကိုထောက်လန်းနိုင်တဲ့ထောင်းသူတို့ကိုတားဆီးဖို့မမှီပဲဖြစ်သွားနိုင်တဲ့အတွက် social media company တွေကရောသုံးဆွဲသူတွေကပါတရင်တူပြန်မှုရော့ပါအောင်ဂူးတဲ့ပို့ပြီးပါဝင်ဆောင်ရွက်ဖို့လိုတယ်လို့လည်းပြောပါတယ်
We are heading towards the solution
ဒါကနည်းပညာပိုင်းပါတယ်ဆိုပေမဲ့လူမှုအတိုင်းဝိုင်းမှာပြောင်းလဲမှုတွေနဲ့အတူမူဝါဒရေးဆွဲတဲ့သူတွေပါပါဝင်လှုပ်ဆောင်မှသာအပြေရှာနိုင်မှာဖြစ်ပါတယ်ရှင
်တရင်မှန်တွေရရေးအတွက်အားလုံးဟာအရေးပါတဲ့ကဏ္ဍမှာရှိနေတာဖြစ်ပါတယ်
အခုတော့မြန်မာဆရာဆက်သွယ်မိ мян ချက်တွေနဲ့တရင်ဆောင်မတွေကိုတင်ပြပါမယ်။စစ်ကောင်စီအပေါ်အနောက်နိုင်ငံတွေရဲ့ပိတ်ဆို့မှုကိုဝေဖန်ကန့်ကွက်လေးရှိတဲ့တရုတ်အစိုးရဟာအခုတော့သူ့နိုင်ငံနယ်စပ်မှာထိန်းချုပ်ထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအပေါ်ဖိအားပေးဖို့နယ်စပ်ကုံသွယ်မှုအလုံးကိုပိတ်ဆို့လိုက်တာဖြစ်တယ်လို့မြန်မာရဲ့အကဲကတ်ဦးတန်းစိုးနိုင်ကသုံးသပ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းစစ်ဌာနချုပ်ကနေကိုကန် MNDAA ပြန်ရုပ်သိမ်းရေးတရုတ်ကအဓိကထားဖိအားပေးနေတဲ့အကြောင်းအရင်နဲ့ပတ်သက်လို့မှတ်ရင်ချင်းနိုင်ကဦးတန်းစွန်းနိုင်ကိုဆက်သွယ်မေးမြန်းထားပါတယ်ရှင်
။လာချိုးမှာနေ့စဉ်နဲ့မြတ်ကျွန်တော်တို့လေကြောင်းထိုးစစ်တွေလောက်ခံနေရတဲ့အခြေအနေအောက်မှာသူ့မှာလည်းပြန်လည်ခုခံမိုင်းဝင်ရှိတယ်ဆိုရယ် MNDAA ကနေပြီးတော့ဆက်လက်ပြီးတော့ခုခံတိုက်ပွဲဝင်နေတယ်။လာချိုးကနေပြီးတော့ဆုတ်တဲ့လက္ခဏာလည်းမတွေ့ရအောင်အဲ့လိုဖြစ်လာတဲ့အချိန်မှာဒီကောင်နေတော့ဒီလောက်နေတော့မဖြစ်ဘူးဒီတဲ့ပို့ပြီးတော့ထိရောက်တဲ့ဟိုပြစ်ဒဏ်ချမှတ်မှုတွေလုံးမှာပဲဆိုပြီးတော့အခုကတော့နေဇတ်ဒေတာကိုပိတ်လိုက်တာပေါ့နေဇတ်ဒေတာပိတ်တယ်ဆိုတာလည်းရိုးရိုးပိတ်တယ်မဟုတ်ဖြတ်ငါးဖြတ်လုပ်တာနော်မီးဖြတ်ရေးဖြတ်ကျွန်တော်တို့အဆက်သွယ်ရေးဖြတ်နော်ကျွန်တော်တို့အင်တာနက်တွေဖြတ်စသည်ဖြင့်ပပောင်းဆောင်မှာဖြတ်တယ်။အဲ့ဒါအပြင်လူထုအခြေခံစာသုံးငုံတွေဖြစ်တဲ့အစားအသောက်တွေအပြန်လာဝယ်ယူတာတွေစီးပွားကုန်သွယ်တာတွေလုံးဝကိုမလုပ်တော့ဘဲနဲ့ပိတ်ချလိုက်တာပါ။အဲ့လိုလုပ်တဲ့နေရာမှာ MNDAA တောက်ထဲတွေမဟုတ်ပါဘူး။ကျွန်တော်တို့ဂျူလူရက်စီလက်ပါတယ်၊မိုင်းလာလက်ပါတယ်။အဲ့တော့ဒီလိုလုပ်လိုက်တဲ့အတွက်တစ်သက်လုံးတရုတ်ကိုမိခိုးပြီးတော့ကျွန်တော်တို့ပပောင်းဆောင်ကမိခိုရတ္တိနေရတယ်နေဇတ်ဒေတာခုနကကျွန်တော်ပြောတဲ့အဲ့ဒီဝမိုင်းလာကိုကအဲ့ဒီဒေတာကပြည်သူတွေအတွက်အကြီးအကျယ်ခက်ခဲကြုံရပါတယ
်တကယ်တမ်းဒီရှမ်းပြည်မြောက်ပိုင်းမှာရှိနေတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေကိုတရုတ်ကနေပြီးတော့လက်နက်အင်အားအရာရောစီးပွားရေးအရာပါဟိုပံ့ပိုးပေးခဲ့တယ်ဆိုတဲ့နောက်ခံသမိုင်းကြောင်းတွေကလည်းရှိနေတဲ့အပြင်လက်ရှိဒီစစ်ကောင်စီကနေပြီးတော့တရုတ်ဆန့်ကျင်ရေးလှုပ်ရှားမှုတွေကိုလုပ်ခဲ့တယ်ဆိုတဲ့အမြင်တွေကလည်းရှိနေတဲ့အချိန်မှာတရုတ်ကဒီဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုမဲခေါင်ထိပ်သီးစီဝေးပွဲလိုမျိုးကိုသူတို့ဖိတ်ခေါ်ပြီးတော့တရားဝင်အသိမှတ်ပြုအနီးကပ်ဆက်ဆံတာကဘာကြောင့်လဲလို့မြင်လဲရှင
်တရုတ်အနေနဲ့မင်းအောင်လှိုင်ပြုတ်ကျသွားလို့ဖြစ်ပြီးကြိုက်ကြိုက်မကြိုက်ကြိုက်မင်းအောင်လှိုင်ကသူ့စစ်တပ်ပေါ်မှာအာဏာဩဇာလွှမ်းမိုးမှုရှိသေးတယ်အဲ့ဒါကြောင့်မင်းအောင်လှိုင်ကိုမဖြစ်မနေကယ်တင်ရမယ်ဆိုရဲဆုံးဖြတ်ချက်အဲ့တော့သူ့ကိုမင်းအောင်လှိုင်ကိုနိုင်ငံတကာမျက်နှာစာမှာကျွန်တော်တို့တရုတ်ရဲ့အတိမပြုမှုနဲ့သူကောင်းပြုမှုကိုပေါ်ပြဖို့အတွက်မဲခေါင်မြေဝန်စီမံကိန်းကိုအကြောင်းပြပြီးတော့တင်လိုက်တာတစ်ဖက်ကဒီစစ်မျက်နှာအသီးသီးမှာအရှုံးနဲ့ရင်ဆိုင်နေရတဲ့ဟိုမင်းအောင်လှိုင်အတွက်ကတော့အားစီးကြီးစီပေါ်ပြအဲ့ဒါကြောင့်လဲတရုတ်ခင်းတဲ့လမ်းကြောင်းတွေကိုဟိုမင်းအောင်လှိုင်ကတက်ကြွကြွနဲ့အခုလိုက်ပါဆောင်ရွက်လာတဲ့သဘောဖြစ်တယ်လို့ယူဆပါတယ်။နိုင်ငံတကာမျက်နှာစာမှာအမပြည်နဲ့ပတ်သက်လို့တရားဝင်အသိမှတ်ပြုထားတဲ့ပုဂ္ဂိုလ်ဟာပြုတ်ပြည်နဲ့မင်းအောင်နိုင်ပင်ဖြစ်တယ်ဆိုတာကိုကျွန်တော်တို့သိတိတင်ပြလိုက်တာဖြစ်ပါတယ်။သို့တော်ညာလဲဒီစီဝေးမှာကတော့ကျွန်တော်တို့ကြီးပွားရေးနဲ့အဓိကအဖြစ်ကျွန်တော်တို့မှတ်ဆလာတော့ကျွန်တော်တို့သူစီပွားရေးရလေဒုက္ခရောက်နေတော့စီပွားရေးခုန်ကျုံမှုနဲ့ပတ်သက်တဲ့ကိစ္စအတိအကျအပြင်ပြောလို့ရှိရင်ကျွန်တော်မှတ်ဆတာကတော့ကျွန်တော်တို့မြစ်ဆုံစီမံကိန်းနဲ့ပတ်သက်တဲ့ကိစ္စတွေလည်းပြောကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဒါဆိုလို့ရှိရင်ဒီဆွေမျိုးပေါက်ဖော်ပေါ့လေပြည်သူချင်းချစ်ခင်ယဉ်ညီဆက်ဆံရေးကိုလိုလားပါတယ်ဆိုတော့ဒီတရုတ်အစိုးရဘက်ကဟိုစစ်ကောင်စီကိုစန့်ကျင်နေတဲ့ဒီမြန်မာပြည်သူတွေနဲ့ပတ်သက်လို့သူတို့ရဲ့လူလားချက်တွေဒီဒုက္ခတွေပေါ်ကိုတရုတ်ဘက်ကနေပြီးတော့လစ်လျူပြတဲ့သဘောမျိုးရောဖြစ်မနေဘူးလားရှင
်အဲ့ဒါတွေနဲ့ပတ်သက်လို့ဒီအာဏာရှင်နိုင်ငံတွေဟာဘယ်တော့မှမစင်စားပါဘူးသူတို့ကဘယ်သူလက်ထက်မှတနတ်ရှိတာလဲနိုင်ငံကြီးအာဏာဆိုတာတနတ်ပြောင်းက ထွက်တယ်ဆိုတဲ့မော်စီတုံးရဲ့စကားကိုသူတို့ကဒီနေ့အထိနော်ဆုံးကင်ထားစေပါဒါကြောင့်မို့ဒေါန်ဆန်းစွန်ကြီးရဲ့နိုင်ငံတကာအသိမှတ်ပြုမှုနဲ့ဆက်ဆံရေးကိုသူတော်ကြတယ်နော်နောက်ပြီးတော့ဒေါန်ဆန်းစွန်ကြီးနဲ့စီးပွားရေးလိုရတာလဲအပြည့်အဝမဟုတ်တော့မှနှိုင်းယှဉ်မှုရပြောရရင်သူအနေနဲ့သူလိုချင်တာတွေရတဲ့အတွက်သူသဘောကျပါတယ်ဒါပေမဲ့ဒေါန်ဆန်းစွန်ကြီးရဲ့အားနည်းချက်ကတော့လက်ထဲမှာတဏမရှိတတ်မရှိဒါကြောင့်မို့ဒေါန်ဆန်းစွန်ကြီးကိုယုံကြည်ပြီးတော့ဗမာပြည်ရဲ့ကံကြမ္မာကိုပုံအပ်လို့တော့မဖြစ်ဘူးဆိုတဲ့အမြင်ပေါ်ကနေပြီးတော့တရုတ်ကအခုကဒီလက်နဲ့ရှိတဲ့အဲအထဲမှာနော်အမခါညရှိဆုံးစိတ်ရှိစိတ်ချဆုံးလို့ထင်တဲ့မင်းအောင်နိုင်ရဲ့မြန်မာစစ်တပ်ကိုဝယုံသုံးကားဖြစ်မှုကနေပြီးတော့ဆက်တင်မှုအတွက်သူကဒီကြိုးပမ်းလာတာဖြစ်တယ်လို့ကျွန်တော်သုံးသပ်ပါတယ်
ထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ရောက်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့ထိုင်းလွှင့်မှုကြီးချက်ရေးဘျူရိုကချမှတ်ထားတဲ့စီမံစည်းကမ်းတွေကိုသတိပြုလိုက်နာဖို့ဗီဇာသက်တမ်းကျော်လို့ရင်ထန်ချေးပေးရမယ့်အပြင်ပြည်ဝင်권တွေပါပိတ်ခံရနိုင်တယ်ဆိုပြီးနိုဝင်ဘာလ10ရက်နေ့ကထိုင်းနိုင်ငံမှာရှိတဲ့မြန်မာသံရုံးကအသိပေးစာထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းထောက်မတ်အေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံအတွင်းဗီဇာသက်တမ်းလိုနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့ဗာလက်မှတ်ပဲကင်ဆောင်ထားတာတရက်ကိုဘတ်900နှုန်းနဲ့စုစုပေါင်းဘတ်1000ထက်မပိုတဲ့ဒဏ်ကြေးငွေကိုထိုင်းလူဝင်မှုကြီးကြပ်ရေးဘူရိုကိုပေးဆောင်ရမှာဖြစ်ပြီးသက်တမ်းလွန်ကာလအလိုက်ပြည်ဝင်ဝင်ပိတ်ခံရမှာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကနိုဝင်ဘာလ10ရက်နေ့ကအသိပေးစာထုတ်ပြန်ထားတာပါမြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံထဲမှာဗီဇာသက်တမ်းကျော်လွန်ပြီးနေထိုင်လာကြသူတွေများလာတာကတော့မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေထွက်လာပြီးကတည်းကအခုလိုများလာတာဖြစ်တယ်ဆိုပြီးစစ်မှုထမ်းဥပဒေကိုရှောင်ရင်းထိုင်းနိုင်ငံကိုထွက်လာခဲ့တဲ့လူငယ်တဦးက VOA ကိုပြောပါဗျာ။ဟုတ
်ပါလို့မပြောညာအဓိကအချက်ကတော့ကျွန်တော်တို့ဒီဘီရိုပါပေါ့နော်။မြန်မာနိုင်ငံမှာပထမအဦးဆုံးဒီဟိုဟာစစ်မှုထမ်းဥပဒေကြောင့်ပေါ့နော်။အဲ့ဒါလေကျွန်တော်အဦးဆုံးအချက်ကတော့လူငယ်ယောက်ျားလေးတွေရောမိန်းကလေးတွေရောပေါ့နော်လူစုမှုထမ်းဥပဒေကြောင့်ပထမအဦးဆုံးအချက်ကအခြားချက်တွေဆိုရင်တော့ကျွန်တော်တို့အခုဒီဟာပေါ့ဒီတော်တော်များနေရာဒေသတွေမှာကြတော့ဒီလိုဟာကျွန်တော်တို့အခုတိုက်ပွဲတွေဖြစ်တယ်အဲကြောင့်မလို့ပညာသင်ကြားခွင့်ပညာသင်ပညာသင်ကြားတာတို့ဟာဆက်လုပ်လို့မရတဲ့ကြောင့်မလို့ဒီဘက်ကိုလာပြီးတော့ပညာသင်တဲ့လူတွေရတယ်လာတင်ကြရတယ်ဒီအလုတ်ကိုင်လုတ်လာလုတ်တဲ့လူတွေရလုတ်ကြရခင်ဗျာဟုတ်ဟုတ်ကဲ့အဲစစ်မှုထမ်းဥပဒေထွက်ပြီးရချိန်မှာသူတို့ဒီဘက်ဒီထိုင်းနိုင်ငံကိုဟိုနီလန်းမျိုးစုံနဲ့လာတဲ့လူတွေများတယ်ခင်ဗျာဟုတ်မြန်မာနိုင်ငံသားတွေမပြောင်းတဲ့လူကတော့ပုံများတယ်ခင်ဗျာဟုတ်အရင်ထပ်ပုံပြီးတော့ဒီထိုင်းနိုင်ငံရဲ့နေရာဒေသဒီဒီမှာအသေးခံပြီးတော့သူတို့ကထောက်ထားမရှိဘဲနဲ့နေရတယ်ပေါ့နော်အဲ့လိုဟုတ်
အလားတူရွှေပြောင်းလုပ်သမားတွေကြားထဲမှာလည်း MOU နဲ့လာပြီးအလုပ်လုပ်ခွင့်ဗီဇာတက်တန်းကုန်ဆုံးတာတော့မှမြန်မာပြည်ကနိုင်ငံရေးအခြေအနေတွေစည်ရေးမငြိမ်သက်မှုတွေကြောင့်ပြန်ရင်စစ်မှုထမ်းရမှာဆိုတာကြောင့်နေရက်မပြန်ကြသူတွေလည်းများလာတယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားသူတွေကပြောဆိုခဲ့ပါတယ်ဒီအတွက်ဗီဇာတက်တန်းကျော်လွန်နေထိုင်သူတွေထဲမှာလည်းနိုင်ငံကူးစာအုပ်ကင်ဆောင်ထားတဲ့အလုပ်သမားတွေလည်းပါဝင်တယ်လို့လည်းအလုပ်သမားရေးလှုပ်ရှားသူကိုရဲမင်းကလည်းပြောပါတယ်
လက်ရှိထိုင်းနိုင်ငံမှာဒီ overstay ဖြစ်တဲ့လူတွေရောဆက်ပြီးတော့ဟိုထောက်ထားမဲ့တွေရောပြီးတော့အခြေအနေကကျွန်တော်တို့လုံးဝမြန်မာပြည်ကိုပြန်လို့မရတော့တဲ့လူတွေရောမပြောင်းရင်တဲ့လူတွေရောအဲ့လိုမျိုးဟိုလူတွေမြောင်များစွာပေါ့နော်ဟိုဟိုအတန်းစားမျိုးစုံရှိတယ်အဲ့တော့အထူးသဖြင့်ဒီအလုပ်သမားတွေပေါ့နော်အလုပ်သမားတွေအခုချိန်မှာမြန်မာပြည်ကိုပြန်ဆိုလည်းမပြောင်းရင်ဘူးကျွန်တော်ဆိုမြန်မာပြည်ပြန်ဖို့ပဲစူးစမ်းလုပ်ကြတာလေအခုချိန်မှာဆိုမြန်မာပြည်ကိုဘယ်မှမပြောင်းရင်ညာဘူးအဲ့တော့လက်ရှိအခြေအနေအရဒီထိုင်းနိုင်ငံထဲမှာဒီ overstay ဖြစ်တဲ့လူတွေကတော့များနေမှာပဲ
မြန်မာတန်ယုံကတော့ထိုင်းလူဝင်မှုကြီးကြပ်ရေးဘူရိုကဧဥပဒေတွေစည်းကမ်းတွေကိုလိုက်နာဖို့အတွက်အသိပေးချက်ထုတ်ပြန်ထားပြီးနေထိုင်ခွင့်ကိုတက်တန်းတိုးဖို့တွေကိုနိုဝင်ဘာလ10ရက်နေ့မှာသတိပေးထားပါတယ်ဗီဇာတက်တန်းကျော်လွန်နေထိုင်နေတဲ့မြန်မာနိုင်ငံသားအများစုကတော့နိုင်ငံကူးစာအုပ်တွေမှာဗီဇာတက်တန်းတိုးတာတွေကိုမလုပ်တော့ဘဲထိုင်းနိုင်ငံမှာနောက်ထပ်လုပ်ပေးမဲ့အလုပ်လုပ်ခွင့်လက်မှတ်တွေရရှိဖို့အတွက်ကိုပဲစောင့်မျှော်နေကြပါတယ်ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါမြန်မာ6တန်းထက်မနည်းရှိတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူတွေကခံမှန်းကြပြီးတရားဝင်အထောက်အထားရှိတဲ့မြန်မာတွေကတော့နှစ်တန်းကျော်သာရှိပါတယ်ရှင်
VOA American တန်ရဲ့ရုပ်တံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ radio အစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ဂျူရုဖန်းယူမှုနဲ့ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာနောက်ဒီလူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖန်းယူနားဆင်ခြင်းနဲ့သတင်းရှင်တွေအနေနဲ့တော့ VOA radio ညပိုင်းအစီအစဉ်ကို radio နဲ့ဖန်းယူနားဆင်နိုင်တာပါ။နေ့စဉ် VOA ညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုတည့်ရိုက်နားဆင်ဖို့မမိလိုက်သူတွေည10နာရီကနေ17နာရီထိလိုက်တိုမီတာ15 32နဲ့လိုင်းလမ်းမီတာ190ကနေပြီးတော့တနအီစာအစီအစဉ်အစအဆုံးကိုပြန်ဖန်းယူနားဆင်နိုင်ပါတယ် VOA American ရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးပဲကျေးဇူးပါမှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
မင်္ဂလာမနက်ခင်ဗျာရှင်အခုဒုတိယပိုင်းမှာတော့စီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောက်သတင်းလွှာအစီအစဉ်တို့ကိုနောက်ပိုင်းမှာတင်ပြပေးပါမယ်အခုအရင်ဆုံးတော့ဆက်သွယ်မြင်မြန်ခန်းကိုနားဆင်ကြည့်ရှုကြရအောင်ပါရှင်အမေရိကန်ရွေးကောက်ပွဲမှာအနိုင်ရတဲ့ဒေါ်နယ်ထရန့်အစိုးရလက်ထက်မှာအမေရိကန်အနေနဲ့တရုတ်ကိုတံပြန်လိုတဲ့ဆန္ဒနဲ့မြန်မာတော်လှန်ရေးအင်အားစုတွေကိုထောက်ခံမှုတိုးလာတာမျိုးတွေ့ရနိုင်ပေမယ့်ဒီမိုကရေစီနဲ့လူ့အခွင့်အရေးမြင့်တင်ရေးကထရန့်ရဲ့ဦးစားပေးမဟုတ်ဘူးလို့နိုင်ငံရေးကျွမ်းကျင်သူထော့မတ်စ်ကင်းကသုံးသပ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေကိုလက်မခံနိုင်တာနဲ့ဆက်ဆက်ပြီးတော့ထရန့်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုတည်ရမှုရှိနိုင်တယ်လို့လည်းဆိုပါတယ်။ဒီကြော့ပြန်သမရဖြစ်လာတော့မဲ့ဒေါ်နယ်ထရန့်လက်ထက်မြန်မာအရှိအမေရိကန်ချင်းကပ်နိုင်တဲ့အလားအလာတွေနဲ့ပတ်သက်ပြီးနိုင်ငံတကာပြည်ပခန့်လေးလာရေးအဖွဲ့ ICG ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအကြီးအကဲအကြံပေးထော့မတ်စ်ကင်းကိုကိုငင်းချင်အေးဆက်သွယ်မိမြန်ထားပါတယ်ရှင်
။ Let me start with the US သမ္မတဒေါ်နယ်ထရန့်ဆိုတဲ့လက်ထက်မှာအလားအလာရှိတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်နိုင်ငံသားရဲ့မူဝါဒအကြောင်းဆက်မေးကြပါမယ်ဗျ။အမေရိကန်နိုင်ငံသားရဲ့ဌာနကိုလူသစ်တွေဝင်လာမယ်။ဒါကမြန်မာအရေးမှာအမေရိကန်ပြည်ထောင်စုရဲ့မူဝါဒကိုပြန်လည်ပုံဖော်နိုင်မဲ့အခွင့်အလမ်းဖြစ်မလားဗျ။
I agree with the comment that it's an opportunity to reshape Myanmar.
ဒါ American ပြည်တော်စုတွေမြန်မာရေးရမှုဝါဒကိုပြန်လည်ပုံဖော်ဖို့အခွင့်အလမ်းတရက်ဆိုတဲ့မှတ်ချက်ကိုသဘောတူပါတယ်။အချုပ်မှုအပြောင်းအလဲရှိလာတဲ့အခါအခွင့်အလမ်းဆိုတာအမြဲရှိပါတယ်။ဒါပေမဲ့ Trump ရဲ့နိုင်ငံခြားရေးမှုဝါဒဟာအမြဲတမ်းအပြောင်းအလဲမြန်လွန်းတာကြောင့်ခံမှန်းရခတ်ပါတယ်။အဲ့ဒါအပြင်မှာသူ့ရဲ့မူဝါဒမှာတစ်ခုနဲ့တစ်ခုကွဲလွဲမှုတွေလည်းရှိပါတယ်။ Trump ဟာစီးပွားရေးအရာရောစီးရေးအရာရောတရုတ်ကိုတံပြန်လိုတဲ့ဆန္ဒရှိပေမဲ့ဒီနေ့မှာပဲရှီကျင်းပြင်နဲ့ထူးဆန်းတဲ့ဆက်ဆံရေးမျိုးတည်ဆောက်ထားပါတယ်။ဆိုတော့အတိအကျပြောဖို့ကတော့ခက်ပါတယ်။မတူကွဲပြားတဲ့ဖြစ်နိုင်ခြေတွေအများကြီးရှိပါတယ်။ခုခံဒေါ်လာရင်းအင်အားစုတွေနဲ့မျိုးသားညီညွတ်ရေးအစိုးရ NUG နှစ်ဖက်စလုံးကတော့အမေရိကန်ရဲ့ထောက်ခံမှုပိုရဖို့နဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပိုပြီးတော့ရဲရဲဝံ့ဝံ့ပြပြတားတားလုပ်တဲ့နိုင်ငံခြားရေးမူဝါဒကိုညှို့လင့်နေကြတယ်ဆိုတာသိကြပါတယ်။ဒီနေရာမှာမတူညီတဲ့အချက်တွေဖြစ်လာနိုင်ပါတယ်။တရုတ်နိုင်ငံကိုတံပြန်လိုတဲ့စန္ဒာနဲ့မြန်မာနိုင်ငံကိုပထဝီဝင်နိုင်ငံရေးစစ်မြေပြင်ရဲ့တစ်စိတ်တစ်ပိုင်းအဖြစ်ရှုမြင်လာနေပါတယ်။
Myanmar into part of the geopolitical battlefield.
ထရန့်ရဲ့အစိုးရအဖွဲ့ကိုဘယ်သူတွေနဲ့ဖွဲ့စည်းမယ်ဆိုတာပုံပြီးတော့ရှင်းရှင်းလင်းလင်းသိလာရမယ့်အချိန်အထိဒါကိုပြောဖို့ခက်ပါသေးတယ်။မြန်မာနိုင်ငံဆိုင်ရာမူဝါဒအပေါ်မှာလွှမ်းမိုးတက်ရောက်နိုင်မယ့်ယာရုမျိုးမျိုးမှာလူမျိုးမျိုးဖြစ်နေတာကြောင
့်ပါ influence over the direction of Myanmar policy.
Now people are speculating that Marco Rubio ကိုဒီ Marco Rubio ကိုပေါ့နော်လက်ရှိစနစ်လွတ်တော်အမတ်ထင်တယ်သူ့ကိုဒီနိုင်ငံကြီးဝင်ကြီးအတွက်စဉ်းစားနေရဆိုပြီးထင်ကြီးပေးကြပါတယ်သူဟာတရုတ်နိုင်ငံကိုဆန့်ကျင်တဲ့သဘောထားတက်မှသူဖြစ်လူသိများတဲ့သူပါဘာဖြစ်ခုနတော်ပြောသလိုပဲပေါ့ Trump ကိုယ်တိုင်ကလည်းသူ့ရဲ့ပထမတတမှာသူ့ရဲ့မူဝါဒတွေကိုပြန်ကြည့်မယ်ဆိုရင်တရုတ်နိုင်ငံပေါ်တင်းတင်းမမာရှိပါတယ်ဆိုတော့တရုတ်နိုင်ငံပေါ် Trump ရဲ့တင်းမာတဲ့သဘောထားတွေကမြန်မာနိုင်ငံဆိုင်ရာမူဝါဒကိုဘယ်လိုတက်ရောက်နိုင်လဲဗျ။ဆိုလိုတာတရုတ်နိုင်ငံကိုစန့်ကျင်တဲ့ခိုင်မာတဲ့ယက်တီချက်ကမြန်မာစစ်ကောင်စီအပေါ်မှာရောအလားတူတင်းမာမယ့်ယက်တီချက်သဘောလို့ပြောလို့ရလား
။ Stand against China also mean a harder stance on Myanmar Hunter.
Not necessarily, no. Because I mean let's recall that the Biden administration continued a lot of Trump's policies.
ဒီလိုကြီးတတိချတော့ပြောလို့မရပါဘူး။ဘာဖြစ်လို့လဲဆိုတော့ Biden ဆိုရကလည်းတရုတ်နိုင်ငံနဲ့ပတ်သက်ရင် Trump ရဲ့မူဝါဒတော်တော်များများကိုဆက်လုပ်ခဲ့တာကိုသတိပြုရပါမယ်။ ဒါပေမဲ့မြန်မာနဲ့ပတ်သက်ရင်တော့အမေရိကန်နဲ့တရုတ်ကြားပြိပခါမဖြစ်အောင်သူတို့ကြိုးပမ်းပြန်မှာဟုတ်လား
So they tried to keep Myanmar out of the sort of geopolitical struggle
မြန်မာရေးကိုပထဝီနိုင်ငံရေးမဖြစ်အောင်သူတို့ကြိုးစားခဲ့ကြပါတယ်ဆိုတော့ Trump ကလည်းအလားတူလိုက်လှုပ်နိုင်ပါတယ်။ဒါကြောင့်လဲဆိုတော့မြန်မာနိုင်ငံလိုတိုင်းပြည်မျိုးအတွက် Trump ရဲ့စိတ်ဝင်စားမှုကအများကြီးအကန့်အသတ်ရှိပါတယ်။သူ့နားမှာဘယ်သူတွေဩဇာညောင်းတယ်လဲ၊ဘယ်သူကသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးဖြစ်မလဲစတာတွေအပေါ်မှာအများကြီးမူတည်ပါတယ်။လက်ရှိ Biden အစိုးရမှာဆိုရင်ဥပမာ Kurt Campbell လို့ပုဂ္ဂိုလ်မျိုးကအတော်လေးဩဇာညောင်းပါတယ်။ဆိုတော့အဲ့လိုနေရာတွေယာတူးတွေဘယ်သူရမလဲဆိုတာနဲ့သူတို့ကမြန်မာအရေးကိုဘယ်လိုမြင်မလဲဆိုတာအပေါ်မှာမူတည်ပါတယ်။သူတို့ကမြန်မာအရေးမှာအဓိကတရုတ်မူဝါဒနဲ့ရှင်ပြီးတော့ကြည့်မယ်လို့ထင်ပါတယ်။မြန်မာအရေးမှာတရုတ်နဲ့ထိတိုက်မတွေ့တဲ့လက်ရှိချင်းကမှုကအကျိုးများတယ်လို့လည်းယူဆကောင်းယူဆသွားနိုင်ပါတယ်။တခြားတစ်ဖက်မှာလည်းမြန်မာအရေးမှာပို့ပြီးတော့တည်တည်ဝင်ဝင်ပါဝင်လာပြီးတော့ပြိပခရလက်ကိုအဆုံးဖြတ်ပေးနိုင်တဲ့အထိပို့ပြီးဩဇာညောင်းတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်ပ
ါတယ်။ Try to be more influential in terms of the outcome.Of the conflict
do you foresee increased us support
Trump ဆိုရလက်ထက်မှာမြန်မာနဲ့ဒေသတွေမှာဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်ဒီအမေရိကန်ရဲ့ထောက်ခံမှုတွေတိုးလာတာမျိုးရောဖြစ်မလာနိုင်ဘူးလားမြတ
် the upcoming Trump administration
I don't think that there'll be us additional us support for
ဒီမိုကရေစီမြင့်တရေးအခြေခံနဲ့ဒေါ်လာရေးလှုပ်ရှားမှုကိုအမေရိကန်ကပံ့ပိုးကူညီမှုတွေထပ်တိုးလာမယ်လို့တော့ကျွန်တော်မထင်ပါဘူးတရုတ်ကိုတံပြန်လိုတဲ့စန္ဒနဲ့တော်လိုင်းရဲ့တိုက်ခိုက်အင်အားစုတွေကိုထောက်ခံမှုတိုးလာတာမျိုးကိုတော့တွေးကောင်းတွေးရနိုင်ပါတယ်။ဒီမိုကရေစီမြင့်တရေးရည်ရွယ်ချက်တစ်ခုတည်းနဲ့တော့ Trump ရဲ့မူဝါဒကိုတွန်းအားပေးနိုင်မှာမဟုတ်ပါဘူး။ဒါကတော့အတော်လေးရှင်းပါတယ်။ Trump ရဲ့ပထမအစိုးရသက်တမ်းတုန်းကဘာသာရေးလွတ်လပ်ခွင့်ကအရေးကြီးတဲ့ကိစ္စရပ်ဖြစ်ခဲ့ပါတယ်။ဒါကလူ့ခွင့်ရေးအခြေခံတသက်မဟုတ်ပေမဲ့လူ့ခွင့်ရေးရဲ့ကျေပြောတဲ့အမျိုးအစားတွေတည်းကတစ်ခုအဖြစ်တော့ပါနေပါတယ်။ Trump ခင်မှာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနိုင်ငံတကာထိပ်သီးဆွေးနွေးပွဲကိုလုပ်ခဲ့ပါတယ်။ဒါအပြင်ဒီချက်က2018ခုနှစ်ရွန်ဂျာအကြက်တဲမှာ Trump ရဲ့အမေရိကန်ဆိုရကတင်းမာတဲ့ရည်တည်ချက်ဖြစ်ဖို့တွန်းအားပေးခဲ့ပါတယ
် position on the Rohingya crisis in 2017
Trump ရဲ့အင်ဘူရိုအတွင်းနဲ့သူ့ဝင်းကျင်ကလူတွေကဒီရွန်ဂျာပြဿနာကဘာသာရေးလွတ်လပ်ခွင့်ပြဿနာလို့ရှုမြင်ခဲ့ကြပါတယ်နောက်ပြီးတော့အဲ့လိုမျိုးလူတွေကဒီတစ်ခေါက်မှာအဲ့လိုဩဇာရှိမလားဆိုတာကျွန်တော်တို့မသိသေးပါဘူးဆိုလိုတာကဥပမာ Mike Pence လို့လူမျိုးတွေပါ Mike Pence လို့လူတွေအတွက်ကတော့လွတ်လပ်မှုဟာတကယ့်ကိုအရေးကြီးတယ်ဆိုတာသိပါတယ်ဒါပေမဲ့ Mike Pence ကအခုမရှိတော့ပါဘူးအဲ့ဒီလူမျိုးအလားတူအုပ်စုတွေကအခုဩဇာရှိအောင်မလားဆိုတာလည်းပြောဖို့ခက်ပါဆိုလိုတာကဘာသာရေးလွတ်လပ်ခွင့်ကိစ္စမျိုးကိုပြဿနာတစ်ရပ်အဖြစ်ဆက်လက်ရှုမြင်ထားရင်ဒါက Trump အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုအတိုင်းအတာတစ်ခုထိတက်ရောက်မှုရှိနေပါတယ်ဆိုလိုချင်တာကဒီကိစ္စကိုထရန့်ကလေးထားတယ်လို့ပြောချင်တာမဟုတ်ပါဘူးထရန့်ရဲ့အနာကလူတွေကသူ့ကိုဒီကိစ္စကင်တွယ်ဖို့တွန်းနိုင်တဲ့အချက်ကိုပြောတော့ပါထရန့်အတွက်ဘာသာရေးလွတ်လပ်ခွင့်တွေဘာတွေကအရေးကြီးတယ်လို့ယူဆမှာမထင်ပါဘူးဒါပေမဲ့အရင်ပထမအစိုးရတက်တန်းလုံးကသူ့ကိုကြောထောက်နောက်ခံပြုသူတွေသူ့ကိုပံ့ပိုးပေးတဲ့သူတွေအတွက်ဒါကအရေးကြီးတဲ့ကိစ္စဖြစ်ခဲ့ပါတယ်ဒီချက်ကိုလည်းကျွန်တော်အနေနဲ့သတိထားပြီးတော့ပြောတော့ပါဘာကြောင့်လဲဆိုတော့သူ့ရဲ့ပထမတက်တန်းနဲ့အခုလာမဲ့တက်တန်းကလုံးကွာချားမဲ့ပုံရှိပါလေပထမတုန်းကသူကအင်အားတိဆောက်တဲ့အဆင့်မှာပြီးတော့ Trump ရဲ့အစိုးရအဖွဲ့မှာအဲ့ဒီတုန်းက Trump ကိုချုပ်ကန်မှုစ조사ကျင်တာကြောင့်ယာရုရယူကြသူများပါလေအဲ့ဒီချက်ကိုလည်း Trump ကကောင်းကောင်းသိပါလေဒီတစ်ခါတော့အဲ့ဒီလိုလူမျိုးတွေသူ့အနားမှာမရှိဘူး Trump ကဆုံးဖြတ်ထားပါလေဒါကြောင့်ဘာသာရေးလွတ်လပ်ခွင့်ကလာမဲ့ Trump အစိုးရအတွက်ဘလောက်အရေးကြီးတယ်ဆိုတာပြောဖို့ခက်ပါလေဒါပေမဲ့ဒါက Trump ရဲ့ပထမတက်တန်းတုန်းကအရေးပါခဲ့တယ်ဆိုတာကိုကျွန်တော်ထောက်ပြတော့
how important religious freedom will be but it was during the first Trump White House
apart from that factor will the Trump administration find it okay ဒီအချက်ပြမှာပေါ့နော်ဒီမြန်မာစစ်အစိုးရကဒီလိုမျိုးတရုတ်နဲ့နီးစပ်လွန်းနေဆိုပြီး Trump အစိုးရကယူဆပြီးဒါက American အနေနဲ့ဒီမြန်မာအရေးကိုပိုပြီးအာရုံစိုက်လာစေမဲ့အချက်ဖြစ်မလာနိုင်ဘူးလားမြတ် get more of their attention on the Myanmar issue
yes potentially yeah I mean that this narrative that the military is getting close to China could catch
ဟုတ်ပါတယ်ဖြစ်နိုင်ခြေရှိပါတယ်အမေရိကန်ရဲ့အာရုံစိုက်မှုရနိုင်ပါတယ်သူတို့ကအဲ့ဒါကိုပုံစံမျိုးမျိုးနဲ့တုံ့ပြန်နိုင်ပါတယ်လူခွင့်ရေးမြင့်တရေးဟာ Trump ဆိုရတဲ့ရေးကြီးတဲ့ကိစ္စဖြစ်ပုံမရတာကြောင့်မြန်မာစစ်တပ်ကိုသူတို့နဲ့နှီးစပ်အောင်လုပ်ပြီးတော့တုံ့ပြန်တာမျိုးလည်းဖြစ်သွားနိုင်ပါတယ်
democracy promotion
ဒါကြောင့်အခုအချိန်ဤဟာမြန်မာနိုင်ငံကအခုကန်ဒေါ်လာရေးနဲ့အတိုက်ခံအားစုတွေအတွက်ခွင့်လန်းတစ်ခုဖြစ်နိုင်ပြီမဲ့တစ်ဖက်မှာလည်းအမေရိကန်ဆိုရသည့်ရဲ့ထဲသွင်းတွက်ချက်မှုတွေထဲမှာလူခွင့်ရင်းနဲ့ဒီမိုကရေစီမြင့်တည်ရေးကိစ္စရပ်တွေလုံးဝမပါဝင်တဲ့ဝါဒတွေကိုလည်းချမှတ်နိုင်လို့ဒါကအနေရကာလတစ်ခုလည်းဖြစ်သွားနိုင်ပါတယ
် where human rights and democracy promotion just don't feature at all and not part of the calculation
မြန်မာနိုင်ငံကအစဉ်အဆက်ဖျားဆင်းတုတော်ထုလုပ်သူတွေအနေနဲ့စစ်ပွဲကာလတွေအတွင်းလက်နက်ကင်ညာထင်းချုပ်ရာဒေသတွေကစကြင်ချောက်ကုန်ချင်ရဖို့လိုအပ်လာတာကြောင့်အခုတော့အခက်အခဲတွေရှိလာနေပါတယ်။ EHP သတင်းဆောင်မကိုဒီသတင်းဘက်ရဲ့စီးပွားရေးအစီအစဉ်မှာနှားဆင်ပါရှင်။ဘူးစီယာကောင်နိုင်လင်းဟာဆိုရင်မြန်မာနိုင်ငံတွင်အဓိကကိုးကွယ်ကြတဲ့ဗုဒ္ဓဘာသာဝင်များအတွေ့ဗုဒ္ဓဆင်တူတော်တွေထုလုပ်လာတာဆယ်စုနှစ်နဲ့ချီရှိခဲ့ပါပြီ။ဒါပေမဲ့အခုအချိန်မှာတော့အတိုက်ခံလက်နက်ကညာထင်းချုံရာဒေသတွေကနေစကြင်ကြောက်ရဖို့ကအရင်လိုမလွယ်တော့ပါဘူး။ဒေါအောင်ဆန်းစုကြည်ရဲ့ရွေးကောက်ခံအစိုးရကို2021ခုနှစ်စစ်တပ်ကအာဏာသိမ်းဖျောက်ချပြီးနောက်ပိုင်းဗုဒ္ဓဘာသာအများစုနေထိုင်ရာမြန်မာနိုင်ငံမှာသွေးရွက်တန်ယူပြည်ပခါတွေတိုးလာနေပါတယ်စစ်တပ်ကအာဏာသိမ်းပြီးဆယ်နှစ်တာဒီမိုကရေစီအုပ်ချုပ်ရေးကိုအဆုံးသတ်လိုက်တာကြောင့်လက်နက်ကိုင်ဆန့်ကျင်တော်လှန်မှုတွေလည်းတိုးလာနေပါတယ်ဒီလပိုင်းရဲ့အတွင်းမှာပဲလူရည်တသန်းခွဲလောက်ရှိတဲ့မန္တလေးကိုစစ်တပ်ကိုတွန်းလှန်တိုက်ခိုက်သူတွေကဒုံးကျည်တွေအဝေးရင်ဒရုန်းရှင်တွေနဲ့တိုက်ခိုက်နေတာပါဒါအပြင်မန္တလေးကိုမျိုးရိုးဆင်ဆက်စစ်ကြင်ချက်တင်ပို့တဲ့မဒီယာမျိုးနယ်တွင်ဒေသအတော်များများကိုဒေသခံကာကွယ်ရေးတပ် PDF တွေကထိ ंछ ုပ်ထားပြီးစစ်တပ်ဘက်ကလည်းနေမြေစုမှုရေးအတွက်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေကပြင်းထန်နေပါတယ်။မဒီယာဒေသခံတဦးကတော့လက်ရှိဒေသတွင်တိုက်ပွဲအခြေအနေကို VOA ကိုအခုလိုပြောပါတယ်။
ဒီနေ့ညပေါ်တော့ဟိုဘက်ကမယာဘက်ကလက်နက်ကြီးထူနေတာကြီးကတော့အဲဒီလူကြီးခိကြိုက်တွေရှိနေကြသူဆုံးလာပြီးတော့ရှိနေပါတော့။ဒီပိုင်းရဲ့နှစ်ယောက်ကျန်ဒီဆုံးသွားတာတွေ့ရပြီ။လေကြောင်းတိုက်ခိုက်တာကတော့ကျွန်တော်တို့လေးရည်ရတိုက်ခိုက်သွားတာကြ။လေးရည်ရတိုက်ခိုက်သွားတာဆိုတော့ကျတော့အယူဘောပေါ့မရေယာရဲ့အနောက်ဘက်ဒီကြောင်းနဲ့တိုက်ခိုက်မှုကြီးအဲပြုလုပ်သွားတယ်ပေါ့နော်။နေရင်တော့ပြုလုပ်သွားတယ်။အပြုလုပ်သွားတဲ့နေရာမှာပြည်သူ၃ယောက်တော့အထိခိုက်ရှိနေပေါ့နော်။လေကြောင်းတိုက်ခိုက်မှုကြီးကတော့ဒီဟာပေါ့နော်။အင်းလေးကို9ရက်နေမှာတော့လက်နက်ကြီးနဲ့အဲမရေယာဘက်ကလည်းထူတယ်။တခါတော့လို့ဒီဟိုဘက်ကထူတယ်ပေါ့နော်။အဲ့တော့ထူရဲ့နေရာမှာပြည်သူကြီးကတော့ဟို၃ယောက်ပေါ့နော်။နားတယ်၄ယောက်ကတော့ကြောက်ကျွန်တော်ဆုံးသွားတယ်ပေါ့နော်ဒီကကစားတာကနော်ကျွန်တော်တို့ဒီနောက်ချမ်းမရေယာနောက်ချမ်းနေမှာခင်ဗျားအများကြီးနဲ့အလုံးကြီးနဲ့တော့ထိုးနေရတယ်တွေ့ရတယ
်ဆေးရည်တင်းမာနေတဲ့အခြေအနေကြောင့်မရေယာဘက်ကစည်ချင်းချောက်ကုန်ချမ်းနဲ့ပုံချမ်းထူထားတဲ့ဗပုတွေကိုလက်နက်ကန်တွေထိန်းချုပ်ရာဒေသတွေကနေစစ်တပ်ထိန်းချုပ်ရာဒေသကိုတည်ယူရေးကငွေကုန်ကြေးကျများသလိုခက်ခဲပြီးအန္တရာယ်လည်းရှိနေတာပါညနာနဲ့စပင်းမှာအမှုံတွေကတ်နေပြီးစူညံနေတဲ့အလုံယုံတင်မှာတော့ဘဘူးစီယာကောင်နိုင်လင်းကမန္တလေးတဝိုက်အခြေအနေတွေသိမကောင်းဘူးလို့ AFP ကိုပြောပါတယ်။သွားလာရေးကမလွယ်သလိုကြောက်တွေတဲလာဖို့ကလည်းမဖြစ်နိုင်ဘူးလို့သူကပြောပါတယ်။န
ာမည်တို့ရတော့ဒီဘက်တွေကသိမကောင်းဘူးမသွားလို့လာလို့မကောင်းဘူးလို့သိမတဲ့ကြတော့ဘူး။ခုနောက်ပိုင်းတော့သိခုလာပိုင်းနဲ့ကြည့်ပါလိမ့်မယ်။လာပိုင်းကြည့်ရလို့ဆိုတော့အဲအမှတ်တွေမမောဘူးဒီပုံစံမျိုးတွေကလည်းအတိုင်းသတောင်းဝဲဒီလင်းငါတောင်းလို့ဆိုတာစိတ်မတည့်ရသေးတာ
မျက်နှာတော်မှာအနုစိတ်မထွန်းထူရသေးတဲ့ဗုဒ္ဓရုပ်ပွားတော့အကျဉ်းတွေရှိရာဆိုင်ထဲမှာတော့ဆိုင်ရှင်ကိုမင်းမင်းစုကလည်းအယောင်ဝဲကမစိုးပေမဲ့တဲယူပို့ဆောင်ရေးကခက်နေတယ်လို့ပြောပါတယ
်မှပါဆက်ဆက်ပြည်လို့လောလောဆယ်ဆရာတဲဟုတ်တဲ့ဆက်ဆက်ပြည်ဒီကြရတဲ့အခုရောင်းလို့ရောင်းဒီထဲမှာရှိတာဒီပဲရောင်းလို့ရအခုကသူကတဲနေအောင်ဆို
ဆိုင်မှာရှိနေတဲ့ရုပ်ပွားတော်တွေကိုသာရောင်းနေရပြီးနောက်ထပ်ရုပ်ပွားတော်အကျန်းတွေတွေထပ်မရနိုင်ဖြစ်နေတာလို့လည်းသူကပြောပါတယ်တခြားသောဘဘူးဆိုင်ကဆိုင်ရှင်တဦးကတော့ပြည်သူကာကွယ်ရေးတပ်တွေထိန်းချုပ်ရာမတရားကနေစည်ချင်းချောက်တွေတဲလာတာကြောင့်မကြခင်ကဖမ်းဆီးခံခဲ့ရတယ်လို့လည်းပြောကြပါတယ်ဒေသမှာတက်ဆွဲထားတဲ့စစ်တပ်ကဖမ်းဆီးခဲ့တာဖြစ်ပြီးပြည်သူ့ကာကွယ်ရေးတပ်တွေထိန်းချုပ်ရာဒေသကနေကြောက်တွေကိုဘလို့ပုံစံနဲ့ဝယ်ပြီးကြီးရွာတဲကနေဘလို့ထုတ်လာတယ်လဲဆိုတာကိုစစ်စေးမင်းမြန်ခံခဲ့ရတာလို့ပြောကြပါတယ် ဆီယနာသိမ်းမှုကိုစန့်ကျင်တဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့တွေမှာတော့ចောင်းသားတွေလယ်သမားတွေအလုတ်သမားတွေလူရန်းစားအစုံပါဝင်ပြီးသူတို့အလုတ်ကန်အသက်မွေးဝမ်းကြောင်းကိုစွန့်ဆီယနာသိမ်းမှုကိုလက်နက်ကန်တိုက်ခိုက်နေကြတာပါနိုင်ငံတော်မှာပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဒါစင်နဲ့ချီရှိနေပြီးစစ်ကောင်စီကတော့ဒီအဖွဲ့တွေကိုအကြမ်းဖက်အဖွဲ့တွေအဖြစ်သတ်မှတ်ထားတာပါသူတို့နဲ့ဆက်ဆက်ရင်ထောင်နဲ့နှစ်ချီချမှတ်ခံရနိုင်တာဖြစ်ပါတယ်။နောက်ပိုင်းမှာတော့မဒီယာကနေစကြင်ကြောက်တဲလာသူတွေကိုဖမ်းဆီးထားရကနေစစ်တပ်ကပြန်လွှတ်ပေးခဲ့တယ်လို့လဲစိုင်းပိုင်ရှင်ကပြောပါတယ်။ဒီလိုဖမ်းဆီးစစ်ဆေးခံရတာဟာဆိုရင်တတိပေးလိုက်သလိုဖြစ်သွားစေပြီးဒီချီနေအောင်မှာကြီးရွာကစကြင်ကြောက်တွေကိုဘသူမှမတည်ရဲကြတော့ဘူးလို့လဲသူကပြောပါတယ်။ကျောက်ကုန်ချမ်းနဲ့ဘဘူးအကျန်းတွေဒီလူတလောက်မရနိုင်တဲ့အခြေအနေမှာဆန်ရှင်ကိုမင်းမင်းစုနဲ့တခြားသောသူတွေကတော့ဒါစင်နဲ့ချီတဲ့ရုပ်ပွားတော့အကျန်းတွေကိုအနုစိတ်ပုံဖော်နေကြပါတယ်။အရင်ကတော့ဘဘူးအနုစိတ်ထူတာမှာစောက်ကိုအသုံးပြုခဲ့ကြပေမဲ့အခုတော့ဘဘူးဆရာတွေကလွန်ကိုသုံးနေကြပါပြီ။ဗုဒ္ဓရုပ်ပွားတော့မျက်နှာတော်တင်ကန်းပေါ်ကအနုစိတ်လက်ရာလက်သေးချစ်တဲ့နဲ့ထိုင်တော်မူရုပ်ပွားတော်အတွက်ကြာခံထုတ်ကိုလွန်အသုံးပြုထွင်းထုတ်ကြပါတယ်ရုပ်ပွားတော်ကိုအပိသက်အချောကင်တဲ့နေရာမှာတော့အမျိုးသမီးတွေကကော်ဘတ်နဲ့တိုက်စားပြီးအချောကင်တယ်လို့ဆိုင်ရှင်ကိုမင်းမင်းစိုးကပြောပါတယ်အမျိုးသမီးတွေကပို့ပြီးတော့စိတ်ရှည်တာကြောင့်ရုပ်ပွားတော်ကိုအချောသက်ကော်ဘတ်စားတာမှာအမျိုးသမီးတွေကပို့ပြီးတော့ကောင်းတယ်လို့လည်းသူကပြောပါတယ်ဆယ်လမလောက်ရှိတဲ့အပိသက်အချောကင်ပြီးတဲ့စကြင်ချောက်ဗုဒ္ဓရုပ်ပွားတော်တစုကိုချက်တသိန်းကနေနှစ်သိန်းကြာစီးပောက်တယ်လို့လဲသူကပြောပါတယ်ရှင်ခုတော့လူမှုရှုခင်အစီအစဉ်ကိုတင်ပြပါမယ်ရှင်စေဘေးဒုက္ခတံခံရတဲ့ကင်းဒီနယ်တဲကလူငယ်တွေကိုဒုရိယာဆုံးတိခတ်တတ်အောင်သင်ပေးနေတဲ့ထေဘူဂိတပညာသင်ချောင်းအကြောင်းကျောင်းတီထောင်သူဂိတဆရာမမော်ဖရီးမြာကိုမဆုမြတ်မွန်ကမိမြန်ပြီးလူမှုရှုခဲအစီအစဉ်မှာတင်ပြထားပါတယ်ရှင
်တနတ်တန်ဘုံတံမြေမငိမ့်သေးတဲ့ကယင်းနေတဲ့မှာစစ်တံခံနေရတဲ့လူငယ်တွေကိုဂိတနဲ့စိတ်ပျော်ရွှင်စေအောင်လှုပ်ပေးနေတဲ့ဂိတပညာသင်ချောင်းတစ်ချောင်းရှိပါတယ်စစ်ပွဲတွေကြောင့်စိတ်တော့ကရောက်ကြရတဲ့လူငယ်တွေကိုတူရိယာဆိုတိခတ်တာအောင်သင်ပေးနေတဲ့ထဲဖို့ဂီတပညာသင်ကျောင်းဖြစ်ပါတယ်စိတ်ဓာတ်ရာတွေကိုဂီတတန်ဆင်တွေရဲ့အစွမ်းနဲ့ကုစားနိုင်ဖို့ကြိုးစားတာဖြစ်တယ်လို့ဥဆောင်သင်ကြားပေးနေတဲ့ဂီတဆရာမမော်ဖရီးမြာကပြောပါတယ်လေမုတ်တူရိယာတယောဂီတစတဲ့ကြိုးတက်တူရိယာအစုံကိုစနစ်တကျတိခတ်တာအောင်သင်ပေးနေတဲ့ထဲဖို့ဂီတပညာသင်ကျောင်းအကြောင်းကိုဆရာမနည်းနည်းလို့သူရဲ့တပည့်တွေခေါ်ကြတဲ့ဆရာမမော်ဖရီးမြာနဲ့မေးမြန်းထားပါတယ်ရှင
်ကျွန်မတို့တက်ရှိခွန်တော့ကျွန်မတို့ကျောင်းမှာကကျောင်းသားဥယျာဉ်30နေရောင်းနေခွန်တော့ဆိုကျွန်မတို့ရဲ့ဘာသာရက်ကkeyboard ရဲ့ violin ရဲ့ piano ရဲ့ guitar ရဲ့ guitar ကိုမှ lead guitar ရဲ့ return ရဲ့ပေါ့နော်နှစ်ပိုင်းပေါ့နော်ပြီးကျွန်မတို့ဒီmusic theory ရဲ့ recorder ရဲ့ sizing ပြီးရဲ့ဒီ leadership program လည်းရှိရမလား leadership ရဲ့ချီထိုးရရဲ့အင်္ဂလိပ်စာရဲ့ပေါ့နော်ဒီဘာသာရက်တွေကိုတင်ပြပေးနေပါတယ်ရှင့်ကျွန်မတို့ဆီမှာတော့ဆီမှာ73ကျောင်းရှိရပေါ့သူ subject နဲ့သူဆီမှာရှိပါတယ်ရှင့်ဟုတ
်ဒီမှာတစ်ဆက်တဲ့ကျောင်းသားတွေအကြောင်းလည်းမေးပြစီပေါ့နော်ဆိုတော့ဒီစစ်ပွဲတွေကြားမှာဟိုဂီတပညာသင်ဖို့ပေါ့နော်ဒီကျောင်းသား32ယောက်တောင်ရှိတယ်ဆိုတော့ဒီဂီတပညာသင်ဖို့အတွက်ကိုဒီကျောင်းသားတွေနဲ့ဘလောက်စိတ်အားတန်ကြလဲဘလောက်အားစိတ်ထုတ်ကြတယ်လို့ပြောလို့ရနိုင်မလဲရှင့်
လောဆိုင်ကကျမတို့နေရနေရမှာပေါ့နော်ဒီဘီနာမှာရွာလေးရှိရဲ့အဲ့ရွာနဲ့ကလေးရှိရပေါ့နော်ဆိုအဲ့ရွာနာ3ရွာလောက်ကလေးတွေရဲ့ကျမတို့ရဲ့တမျိုးနယ်ထဲပဲပေါ့နော်ဒါပေမဲ့ရွာကတော့တော်တော်ကြီးနေပေါ့အဲ့လိုနည်းနည်းအလန်းဝေးရဲ့ရွာတွေခင်ဗျာကလေးတွေလည်းပါတယ်ပြီးတော့ဟိုဆစ်ချောင်မြို့ပေါ်ဆစ်ချောင်ကကလေးတွေလည်းပါတယ်ပြီးတော့ဒီသူတို့ရဲ့ရွာရှိပြီမဲ့ပြည်နေလို့မြတ်တွေရဲ့ရွာအဲ့လိုပေါ့နော်ဆစ်ချောင်ကလေးတွေလည်းရှိရပေါ့ဒီကဒီသူတို့ဒီအခုလာတက်တဲ့ကလေးတွေဆိုလို့ရှိရင်အကုန်လုံးဆက်အားထက်တဲ့ကလေးတွေပဲဖြစ်တယ်ပေါ့နော်ဆိုကိုယ့်ရဲ့ကြောပေါ်ကြီးကိုလွယ်ပြီးတော့အဲ့လိုမျိုးဟိုဆက်ဆက်ရှင်နဲ့အောက်ကလေးတွေပေါ့နော်ဒီအဲ့လိုကလေးတွေကသူတို့ဟာသူတို့ရလာကြရင်များတယ်ပေါ့နော်အခုကျမတို့ကြောင့်ပြီးရောက်မယ်သူတို့6လတာကာလမှာဆိုသူတို့တိုးတက်မှုတွေလည်းအများကြီးရပေါ့နော် ဆိုတော့ကအရွယ်နဲ့မလိုက်အောင်တကယ်ကိုစိတ်အားထက်တန်ပြီးတကယ်ကျူးစားတဲ့ကလေးတွေပေါ့နော်ကျွန်မကတော့အဲ့လိုမျိုးပါလေရှင့်ဟုတ
်ဆိုတော့ဒီထက်ဖို့ပညာသင်ကျောင်းကိုဒီကရီနီနယ်ထဲမှာတိုက်ပွဲတွေပြင်းထန်နေတဲ့2020ခုနှစ်တည်းကနေပြီးတော့စခဲ့တယ်လို့သိရတယ်ပေါ့လေဆိုတော့ဒီစစ်ပွဲအနေရကြားကနေပြီးတော့မှဒီထက်ဖို့ပညာသင်ကျောင်းဆိုပြီးဘယ်လိုမျိုးဖြစ်လာတာလဲဆိုတာကိုလည်းပြောပြပါလား
ဘာကဒီဖက်ဥစားရောက်တော့ကဒီအနာသိမ်းပြီးတော့တလားလောက်မှာပဲကျမရောက်တာပေါ့နော်ဒီလောက်တော့တိုက်ပွဲတွေကကျမတို့စီမှာက9လပိုင်းလောက်စဖြစ်တယ်ပေါ့နော်ဆိုတော့ကျမတို့တိုက်ပွဲစဖြစ်တဲ့အချိန်မှာကျမကဒီဆက်ဆောင်တွေနဲ့အတူတူရှိရပေါ့ကျမရေပေါ်လို့ခုဆိုတဲ့ခက်ချခဲ့ပြီမဲ့လေကျမရဲ့ကျမရေးချောင်းပေါ့နော်ဆိုဆရာတွေကကျမရေးချောင်းမလို့မခေါ်ဘူးဆိုတော့ကျမကဒီကူနိုင်တဲ့အပိုင်းမှာကူရအောင်ဆိုပြီးတော့ဒီဆက်ဆောင်ပိုင်းမှာကျမကဒီမန်တန်ပိုင်းနဲ့ပတ်သက်ပြီးတော့စကားတွေပြောတယ်ဒီကုနိုင်နဲ့ပိုင်းဥမာဆန်လို့မလားရိခါလို့မလားအဝဆာလို့မလားအဲ့လိုမျိုးပေါ့နော်အဲ့လိုဟန်ဆက်ပြီးကျွန်မကြည့်နိုင်တဲ့လောက်ပေါ့နော်အလူရှင်ပစ္စည်းလေးတွေနဲ့အဲ့လိုမျိုးစတော့ဖြစ်ခဲ့တယ်ပေါ့ဆိုကျွန်မတို့မှာအဖွဲလေးတစ်ခုရှိခဲ့တယ်ပေါ့နော်ကျွန်မတို့မှာကနစ်ချန်တိုင်ဝမ်နေဖြစ်တဲ့ကြောင့်ကျွန်မတို့မှာအမြင်ပါပါဂီတာပါတယ်ပေါ့ဆိုကျွန်မတို့ဂီတာတည့်ရဲ့ချင်းဆိုကြတယ်အဲပြီးရစကားတွေပြောရဲအပင်းနစ်သိတဲ့ဒီကာလာကြီးအတွက်စတောင်းပေးကြတယ်ပေါ့နော်ဒီလိုနဲ့ကျွန်မတို့စဖြစ်ခဲ့တယ်ပေါ့နော်စဖြစ်ခဲ့ပြီမဲ့နောက်ဆုံးကျွန်မအဖွဲဝင်ရတော့မရှိဘူးနော်ကျွန်မတက်ထဖြစ်သွားတယ်ပေါ့ဆိုတော့အဲကျွန်မစစ်ဆောင်စီသွားတဲ့အတန်းနေပြီးတော့ဒီကလေးတွေကိုတင် जा ပေးဖို့ကသူတို့ရဲ့စိတ်အားထက်သမှုကနေပြီးတော့စခဲ့တာပေါ့နော်ဒီဒေတာမှာဆိုလို့ရှိရင်နေ့တိုင်းမြင်တွေ့နေရတဲ့ဟာတွေကတစက်ကလေးမှပြင်ဆင်မကောင်းဘူးเนาะဖြစ်ပြန်ပြီးဟိုမှာလည်းကျဲပြန်ပြီးဟိုမှာလည်းထုပြန်ပြီးအဲ့လိုမျိုးတွေကနေတိုက်ပွဲတွေလည်းဖော်ပြန်ပြီးရှိပြန်ပြီးဆိုရဲဟာမျိုးတွေလည်းရှိနေရတဲ့ခါကျတော့တော်တော်များများကအဲ့လိုကြော်ရှင်ဖို့စားအဲ့လိုမျိုးစဉ်းစားမိကြတော့ဗောနော်ဆိုတော့ကျွန်မတို့နဲ့သွားရဲတချင်းဆိုရဲကလေးနဲ့စကားတွေပြောရဲခါကျတော့ကျွန်မတို့ကဘာမှမလုပ်ပြီးနိုင်တော့မှPC လေးဗောနော်သူတို့နဲ့သူတို့မုတ်ကြွေးလိုက်ရတယ်ဒီနေ့သူဆော့လိုက်တယ်တချင်းတူဆိုလိုက်တယ်အဲ့ဒါကလည်းခါကျကလေးတွေတောင်မဟုတ်ဘူးနော်ကျမတို့ဒီလိုမျိုးပစ္စည်းလေးလုံးလိုက်လို့ရှင်လူကြီးတွေလည်းလာကြည့်ကြတယ်ပေါ့ဆိုသူတို့ကငယ်စောတော့ကလေးသူတို့ရဲ့ကလေးတွေပြောနေတာမြင်တော့သူတို့လည်းပျော်ကြတယ်ပေါ့နော်သူတို့ကလေးတွေမဟုတ်ဆိုင်အောင်မြင်တော့သူတို့လည်းပျော်ကြတယ်အဲ့လိုမျိုးတွေကနေပြီးတော့ကျမတို့ဒီကလေးတွေတောင်မကပဲလူကြီးတွေပါအဲ့လိုမျိုးပျော်တယ်လို့တော့ကျမမြင်ရတယ်ပေါ့နော်ဒီကြောင်လေးကလည်းအဲ့အရာနေစဖြစ်လာတယ်လို့ပြောလို့ရတယ်ရှင်ဟုတ်
ဆိုတော့အခုချိန်ထိလဲပေါ့နော်ညီမတို့ဒီဟိုစစ်ပွဲတွေအဆုံးမသက်သေးတဲ့ဒေသတွေမှာဖွင့်ထားတဲ့ဟိုဂီတပညာသင်ကျောင်းဖြစ်တော့စိန်ခေါ်မှုတွေကတော့ရှိမှသေးကြပါတယ်ဆိုတော့ဟိုဘလို့အခက်အခဲစိန်ခေါ်မှုတွေကအကြုံရဆုံးလို့ပြောနိုင်မလဲရှင
်အခက်အခဲတွေကတော့အများကြီးပဲပြောရမှာပေါ့နော်အဒီကအများဆုံးကြုံရတာကဒီလုံချုံကြီးပေါ့လုံချုံကြီးရဲ့ဒီတားရီလာကြီးလည်းအများကြီးအခက်အခဲရှိရပေါ့နော်ဒီလမ်းပတ်ဆက်တွေကြီးအခက်အခဲရှိရအထောက်ပတ်ဒီကလည်းအများကြီးခက်ခဲရှိရပေါ့ဆိုပြီးတော့ဒီသူတို့ကအခုဆိုကုံစည်နှုံးတွေလည်းတက်တယ်အဲ့လိုမျိုးတွေကြောင့်မို့အခက်အထောက်ပတ်နေရတာအများကြီးပိုခက်ခဲဖြစ်တာပေါ့အဓိကကကုံပြောရရင်တော့ဒီလုံချုံကြီးတစ်ခုကအများဆုံးခက်ခဲတယ်လို့ပြောလို့ရတယ်ပေါ့နော်အဲ့လိုမျိုးပေါ့ဒီစကောင်စီရလည်းအကြောင်းတွေပဲပြင်မထားပါဆိုတော့လေ
ဆိုတော့နောက်တစ်ခုမှပေးချင်တာကဒီအခုထဲဖို့ဂီတပညာသင်ကျောင်းကဒီ6လပေါ့နော်ကျောင်းသားတွေကို6လကျောင်းအိတ်ကျောင်းစာသတ်မှတ်ပြီးတော့ဖွင့်ထားတာဖြစ်တော့ဒီကျောင်းလည်းပတ်နိုင်မှုအတွက်ကိုရောညီမတို့ဘယ်လိုမျိုးလဲဆောစောကတော့ထောက်ပတ်နဲ့ဇေယိတ်တွေနဲ့လည်းပတ်တယ်လို့ပြောရဲဆိုတော့ဒီကျောင်းလည်းပတ်နိုင်မှုအတွက်ကဒီထောက်ပတ်နဲ့သူတွေရဲ့ဇေယိတ်နဲ့ပဲလည်းပတ်ရလားသူတို့ကျောင်းသားတွေရောဒီကျောင်းလားကတွေဘာတွေပေးရတာမျိုးလားရှင်
ဒီကျောင်းလားခါတော့တောင်းတာတွေမရှိဘူးเนาะသူတို့ကိုယ်တိုင်နဲ့ကလည်းအရန်ခက်ခဲကြတယ်ဆိုတော့မိဘတွေလည်းခက်ခဲတယ်ဆိုတော့အကုန်လုံးကိုကျမတို့က free way ပေါ့เนาะအခုစီပဲလုပ်ပြီးထားတယ်ဒီအဓိကအလူရှင်တွေထောက်ပတ်တာတွေလည်းရှိရဲ့ပြီးတော့ကျမတို့လည်းဟိုအချိန်ပိုင်းအလုပ်လေးတွေပေါ့เนาะအဲ့လိုလိုင်းပေါ်ကအလုပ်လေးတွေနည်းနည်းပါးပါလုပ်တာတွေရှိတော့တလောက်ကိုအများကြီးမဟုတ်ရင်တော့မှဒီစက်သိန်းနဲ့အိတ်ဖိုးပေါ့เนาะဒီအဲ့လိုမျိုးလေးတွေတော့ဟိုလုပ်ကြတယ်ပေါ့เนาะအဲ့လိုမျိုးလေးတွေပဲရှင်ဟုတ်
ကျတော့နောက်ဆုံးမေးချင်တာပေါ့နော်ဒီလိုအခုလိုမျိုးဒီအခက်အခဲမျိုးစုံကြားနေပြီးတော့ဟိုဆီယာမတ်တင်ပေးလိုက်လို့ပေါ့နော်တီးတက်ဆိုးတက်သွားကြတဲ့ဒီကလေးတွေရဲ့ဒီဖြောပြေမှုကိုနားထောင်ရတဲ့အခါမှာရောဆီယာမတ်ကိုရာရဲ့ဒီစိတ်တော့ကတွေပေါ့နော်ဟိုပြေပြောက်သွားတဲ့စိတ်တော့ကတွေကိုကူစားပေးလိုက်ထိုင်တယ်လို့ရောခံစားရပါရှင့်
တခါတလေဆိုလို့ရှိရင်သူရဲ့တချင်းကိုကြားလို့ရှိရင်စက်တိမ်ထားမိတဲ့အခိုက်တက်လေးကြီးအများကြီးရှိရပေါ့နော်ဆိုတော့သူတို့လက်ဆောင်ပြတောင်းရတဲ့တချင်းလေးကြီးလည်းအများကြီးရှိရပေါ့ဆိုတော့သူရဲ့တိုးတက်မှုတွေသူရဲ့ဒီလိုမျိုး ပန်ဒမီလေးတွေ့ရင်တော့ကျွန်မမနိုင်ပြောရင်တော့သူတို့နေရတာရမ်းပြောတယ်ပေါ့သူတို့နဲ့ချင်းတူတူဆိုရရင်စကားတွေပြောရင်အဲ့လိုမျိုးကိုကိုနိုင်ကလည်းစိတ်ပြီးဘယ်စိတ်ဒီအများကြီးဖြစ်စင်မှုတွေအများကြီးရော့တယ်လို့ကျွန်မခံစားရတယ်ပေါ့နော
်လုံကျော်ရဲ့အန်ဒီရီကြားကကီယနီမြေထဲမှာဖွင့်ထားတဲ့ Tempo ဂီတပညာသင်ကျောင်းကဂီတဆရာမမော်ဖရီမြခေါ်နည်းနည်းဖြစ်ပါတယ်ရှင်ဒီတစ်ခါအစီအစဉ်ကိုတော့ Tempo ကျောင်းကကျောင်းသားလေးတွေတိခတ်ထားတဲ့ဂီတသင်ခန်းတွေနဲ့အဆုံးသတ်ပါရစေရှင်ကျွန်မအစိုးရမမ
ကတော့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုတင်ပြပါမယ်ရှင် One Direction British တီးဆိုဂီတအဖွဲ့ရဲကလီယန်ဖေးဘွီနိုအေရစ်မြို့တော်ဟိုတယ်ခန်းကနေပြုတ်ချတည်ဆုံမှုနဲ့ပတ်သက်ပြီးလူသုံးဦးကိုတရားစွဲဆိုလိုက်ပါတယ်သူကသူငယ်ချင်းဂီတပွဲအတွက်သွားအားပေးရင်အာဂျင်တီးနားမှာရောက်နေခဲ့တာဖြစ်ပါတယ်တက်တန့်ရောင်သတင်းလွှာအစီအစဉ်မှာမအေးတန်နာကျော်တင်ပြထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါ When Duration ကီတာဖွဲ့တဲ့က Liam Payne Buenos Aires Hotel Grand Plaza ဆောင်ကနေပြောပြုတ်ကြတည်ဆုံတာနဲ့ပတ်သက်လို့လူသုံးဦးတရားစွဲထားတယ်လို့အာဂျင်တီးနားအစိုးရရှင်းနေတွေကနိုဝင်ဘာလ10ရက်ကြာတာပဲနေ့မှာပဲပြောသွားပါတယ်။ဘဲသူဘဲဝါဆိုတာမကြင်ညာသေးတဲ့မတင်ကဝဲလူသုံးဦးကိုလူတစ်ယောက်ကိုစွန့်ထားခဲ့ပြီးတော့တည်ဆုံစေတဲ့အမှုနောက်တော့မွေးရည်ဆေးဝါးသုံးဆွဲဖို့ထောက်ပံ့ပေးတဲ့ပြစ်မှုတွေနဲ့အစိုးရရှင်းနေ Andres Madria ကတရားစွဲလိုက်တာဖြစ်ပါတယ်။သူကတရားသူကြီး Laura Bruniet ကိုဖမ်းဝရမ်းထုတ်ပေးဖို့လဲတောင်းဆိုခဲ့ပြီးတော့တရားသူကြီးကအဲ့သုံးဦးကိုနိုင်ငံကနေထွက်ခွာခွင့်မရှိလို့အမိန့်ချထားပါတယ်။အာဂျင်တီးနားမြို့တော်ကချမ်းသာတဲ့ပူလာမာရက်ကွက်ဟိုတယ်ရဲ့တတိယထက်သူတဲခွနေတဲ့ဟိုတယ်ကန်ဝရန်နာကနေပြီးတော့လီယန်ပင်ပြုတ်ကျခဲ့တာဖြစ်ပါတယ်။အလောင်းကိုဆေးစစ်ကြည့်တော့ဒဲရီအများကြီးနဲ့အတွင်းကြီးကြီးသွေးထွက်လွန်ပြီးတော့တည်ဆုံခဲ့ရတာလို့ဆိုပါတယ်။လီယန်ပင်ရဲ့ကိုရင်သွေးစိတ်ဆစ်ဆစ်ချက်မှာတော့သူမဆုံးခင်ကအရက်ကိုကိန်းနဲ့စိတ်ကြဆေးဝါးတွေသုံးဆွဲခဲ့တာတွေ့ရှိရတယ်လို့အစိုးရရှင်းနေတယ်ကပြောပါတယ်။လီယန်ပင်ဟိုတယ်ကန်းကပြုတ်ကျချိန်မှာအခန်းမှာသူတယောက်တည်းပဲရှိနေတယ်လို့အမှုလိုက်ရှင်းနေတယ်ကသူတည်ဆုံသွားပြီးတော့မကြခင်မှာပြောခဲ့ပေမဲ့လေတရားစွဲဆိုခံရသူ၃ယောက်ထဲကတယောက်ကလီယန်ပင်ဘွီနိုဆဲရစ်မှာရှိနေခြင်းသူနဲ့အတူမကြခဏရှိခဲ့တယ်လို့အစိုးရရှင်းနေရုံကဆိုတာပါ။နောက်တစ်ယောက်ဖြစ်တဲ့ဟိုတယ်ဝင်တန်းကတော့လီယန်ပင်အော်တိုဝါ73ကနေ76ရက်နေ့အထိအဲ့ဒီဟိုတယ်မှာတဲနေတဲ့အချိန်မှာသူကကိုကိန်းရှာပေးခဲ့ပြီးတော့နောက်ဆုံးတစ်ယောက်ကတော့အမှုရစီရောင်းတဲ့သူဖြစ်တယ်လို့အစိုးရရှင်းနေရုံကနိုဝင်ဘာလ9ရက်နေ့ကြာတာရင်းနေ့ကထုတ်ပြန်သွားပါတယ်လီယန်ပင်အမှုကအမေရိကန်မှာလွန်ခဲ့တဲ့တနှစ်လောက်ကဆုံးသွားတဲ့ France ရုပ်သံဇီလန်တွင်မင်းသားဖြစ်တဲ့ Matthew Perry တည်ဆုံပြီးတော့တရားစွဲခံထားရတဲ့အမှုတွေနဲ့အဆင်တူပါတယ်မင်းသား Matthew Perry ရဲ့ကိုယ်ရေးလက်ထောက်နဲ့ယင်းကြီးရဲ့တငယ်ချင်းတစ်ယောက်ကသူမဆုံးခင်နောက်ဆုံးလတွေမှာကက်တမင်းဆေးတွေရှာပေးတယ်ဆိုပြီးတော့တရားစွဲခံထားရတာပါနောက်ပြီး2018ခုနှစ်ကတည်ဆုံသွားတဲ့ rap ဆိုတော့ Mac Miller OPI မူရစေအလွန်ကျွံသုံးဆွဲပြီးတော့တည်ဆုံခဲ့တဲ့ကိစ္စမှာလည်းလူငယ်၃ယောက်ကိုအလားတူတရားစွဲခဲ့ပါတယ်။ Liam Payne အမှုမှာတော့အခုချိန်ထိသူ့ရဲ့ဖုန်းမှတ်တမ်းတွေမှုခင်းဆေးပညာတက်တေခံထွက်ဆိုချက်တွေကိုအနာပိုင်းတွေလိုက်ပြီးတော့စုနေတော့မှပျက်စီးနေတဲ့သူ့ရဲ့ computer နဲ့တင်ဆက်ထားတဲ့တခြားပစ္စည်းတွေကိုသူတို့ဖွင့်ပြီးတော့မစစ်ရသေးပါဘူး။လီယန်ပင်ရဲ့အလောင်းဆေးစစ်ချက်အရတော့သူ့ရဲ့ဒဏ်ရာတွေကသူ့ဘာသူလောက်တာလည်းမဟုတ်တလို့သူများကလောက်ထားတာလည်းမဟုတ်ပါဘူးပြုတ်ကျတဲ့ချိန်မှာသူ့ဘာသူကာကွယ်တဲ့ပုံနဲ့မတွေ့ရတာမလို့သူပြုတ်ကျတဲ့ချိန်မှာတတိလစ်နေတယ်လို့ဆေးစစ်ချက်မှာဖော်ပြထားပါတယ် One Direction အဖွဲ့ကမကြာသေးခင်နှစ်တွေကအအောင်မြင်ဆုံးအမျိုးသားတည်းဆိုအဖွဲ့တစ်ခုဖြစ်ခဲ့ပြီးတော့2016မှာအချိန်အခန့်အသက်မရှိရန်နာမယ်လို့ကြေညာခဲ့တာပါလီယန်ပင်ပါဝင်သူတို့အဖွဲ့ဝင်တွေအားလုံးတကူတော့ series ထုတ်ဖို့လုပ်ခဲ့ကြပါတယ်နောက်ဆုံးသူဆုံးသွားတဲ့ခီးကလည်းအော်တိုဘားလ2ရက်နေ့မှာ One Direction အဖွဲ့တွေက Neil Horan တကူတော့ပွဲရှိလို့သူ like အားပေးတာလို့သူ့ရဲ့ Snapchat လူမှုကွန်ရက်စာမျက်နှာမှာတင်ထားတာပါသူကသူ့ရဲ့ကောင်မလေး American ကနာမည်ကြီး Influencer Kate Cassidy နဲ့တွေ့ပြီးကနေတဲ့ပုံနောက်ပြီးပွဲကြီးစဉ်ကနေပြီးတချင် like or ဆိုနေတဲ့ပုံတွေတင်ထားခဲ့ပါတယ် ခိတ်ခဲဆယ်တီကတော့အဲ့ဒီပွဲပြီးပြင်းပြန်သွားခဲ့ပြီးတော့လီယန်ဘိန်းကတော့အာဂျင်တီးနားမှာနေခဲ့ပြီးတော့မှအခုလိုမျိုးဆုံးမသွားခဲ့တာဖြစ်ပါလို့ရှင်
VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio ရုပ်သံအစီအစဉ်ကိုတော့ VOA ရဲ့ website စာမျက်နှာ bami.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။သောတာရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ Internet Minute ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။အမေရိကန်ပြည်သူတွေကနိုဝင်ဘာ5ရက်အထွေထွေရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရန့်ကိုမဲပေးရွေးချယ်ခဲ့တဲ့နောက်2020ရွေးကောက်ပွဲတုန်းကသူ့ကိုအနိုင်ရခဲ့တဲ့သမ္မတဂျိုးဘိုင်ဒန်ကပြည်သူကိုအခုလိုပြောကြားခဲ့ပါတယ်
။ For over 200 years, America has carried on the greatest experiment.
အမေရိကန်နိုင်ငံဟာကမ္ဘာ့သမိုင်းမှာကိုယ်ပိုင်အုပ်ချုပ်မှုနဲ့ပတ်သက်ပြီးတော့ကြီးမြတ်တဲ့ကောင်ကိုနှစ်ပေါင်း200ကျော်တည်ဆောင်လာတာဖြစ်ပြီးတော့ဒါဟာပူပြောတာမျိုးမဟုတ်ပါဘူး။ဒါကလည်းအမေရိကန်နိုင်ငံကပြည်သူတွေဟာကိုယ့်ကိုဦးဆောင်မဲ့ခေါင်းဆောင်ကိုကိုယ်တိုင်မဲပြီးရွေးချယ်ကြတယ်လို့ဒီမိုကရေစီနီးကြကြငြိမ်းချမ်းစွာနဲ့ပြည်သူ့ဆန္ဒအတိုင်းဖြစ်စေတာကြောင့်ပါ
။သမ္မတဘိုင်ဒန်ကသူဟာအရွေးကောက်ခံသမ္မတထရန့်ကိုဖုန်းနဲ့ဆက်သွယ်ပြီးသူ့ရဲ့အောင်မြင်မှုအတွက်ချီးကျူးဂုဏ်ပြုခဲ့တယ်လို့လည်းပြောပါတယ်
။ And I assured himI direct my entire administration to work with his team.
အခုလဲအာနာလွဲပြောင်းမှုကိုငြိမ်းချမ်းစွာနဲ့စနစ်တကျဖြစ်အောင်စီစဉ်ဖို့သူ့အစိုးရတစ်ဖွဲ့လုံးကိုညွှန်ကြားမှာဖြစ်ကြောင်းသူ့ကိုအာမခံခဲ့ပါတယ်။ဒါဟာအမေရိကန်ပြည်သူတွေရတဲ့ရထိုက်တဲ့လုပ်ရပါ
။သမ္မတအင်ယူအတွက် Mr. Trump နဲ့အကြိမ်နဲ့ရှင်းပြိုင်မဲဆွဲခဲ့ရတဲ့ဒုသမ္မတ Kamala Harris ရဲ့ကြိုးပမ်းမှုအတွက်လဲသမ္မတ Biden ကချီးကျူးခဲ့ပါတယ်
။ She's a backbone like a ramrod. She has great character, true character.
သူဟာရန်ထောင်းမောင်းတန်လိုခိုင်ခိုင်မာမာရက်တည်သူပါထူးခြားတဲ့အရေးချင်းရှိပြီးတော့မှန်ကန်တဲ့ဇယိုက်ရှိသူပါစစ်ရောကိုပါအာသွန်ခွန်ဆိုင်ဆောင်ရွက်တက်သူဖြစ်ပြီးတော့မဲဆွေရမှာသူရောသူ့အဖွဲ့သားတွေအားလုံးပါဂုဏ်ယူဖို့ကောင်းပါလေ
ဒုသမ္မတ Harris ကိုမဲပေးခဲ့သူတွေကိုလည်း Mr. Biden ကယုံကြည်မှုဆက်ထားဖို့နဲ့အဆက်အသွယ်မပြတ်ဖို့အတွက်တောင်းဆိုခဲ့ပါတယ်နိုင်ငံရေးလှုပ်ရှားမှုတွေဟာစန့်ကျင်ဘက်အမြင်တွေအတွက်ရှင်ပြိုင်မှုတွေဖြစ်ကြောင်းလည်းသူကထောက်ပြခဲ့ပါတယ်
The country chooses one or the other. We accept the choice the country made.
နိုင်ငံကတယောက်မဟုတ်တယောက်ကိုရွေးချယ်တာပါ။ဒီလိုရွေးချယ်မှုအတွက်ကျွန်တော်တို့ကလက်ခံကြရပါမယ်။ကျွန်တော်ခဏခဏပြောဥပါတယ်။ကိုနိုင်မှကိုနိုင်ငံကိုကိုချစ်လို့မရတယ်လို့ကိုနဲ့သဘောချင်းတိုက်ဆိုင်မှကိုအိမ်ကြီးချင်းကိုကိုချစ်တာမျိုးလုပ်လို့မရနိုင်ပါဘူး။ရုပ်ကောက်ပွဲမှာဘယ်သူကပဲမဲပေးခဲ့ပေးခဲ့ကျွန်တော်တို့အားလုံးဟာအမေရိကန်နိုင်ငံသားတွေဖြစ်တဲ့အတွက်ရန်သူလို့မမြင်ပဲဒေါသတွေလျှော့ချရမှာဖြစ်ပါတယ်။
သမ္မတဘိုင်ဒန်ကသူဟာသမ္မတတယောက်လှုပ်ရမယ့်အလုပ်ကိုလုပ်မှာဖြစ်ကြောင်းသူကျန်းသစ္စာကျင်းဆိုထားတဲ့အတိုင်းလှုပ်ဆောင်မှာဖြစ်တယ်လို့ဖွဲ့စည်းပုံခြေခံဥပဒေကိုလေးစားလိုက်နာမှာဖြစ်ကြောင်းနဲ့လာမယ့် January 20မှာအမေရိကန်နိုင်ငံမှငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးမှာဖြစ်ကြောင်းပြောကြားခဲ့ပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြပါပြီ
VOA အစီအစဉ်တွေနဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်လို့တဲ့အကြံပြုလို့တဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုချိုးဆိုပါတယ်အခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကအစိုးရအဖွဲ့ဝင်အသစ်တချို့ကိုဆက်လက်ရွေးချယ်ခံထားလိုက်ပါတယ်။နေဆက်လုံခြုံရေးနဲ့လူဝင်မှုကြီးချက်ရေးတာဝန်ကိုရခိုင်သူပထမသက်တမ်းမှာလူဝင်မှုကြီးချက်ရေးအဖွဲ့နဲ့အောက်ခွန်ဌာနကိုတာဝန်ယူခဲ့သူ Thomas Hummel ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးအဖြစ်တော့အောက်လွတ်တော် Republican အမတ် Ellie Stefanik တို့ကိုရွေးချယ်လိုက်ပါတယ်။ Imperial ဒုတိယအရာရှိချုပ်အဖြစ်စတီဖန်မီလာကိုရွေးချယ်လိုက်တယ်လို့လည်းအမေရိကန်မီဒီယာတွေမှာဖော်ပြနေကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဒုတိယသမ္မတကမလာဟဲရစ်တို့ကတော့ကြာဆုံးစစ်သည်များအတွက်တင်းနယ်လာနေစစ်ပြန်များနေမှာလွမ်းသူပန်းခွေချဂုဏ်ပြုခဲ့ကြပါတယ်။အရင်သတင်းပတ်ရွေးကောက်ပွဲမှာရှုံးနိမ်ခဲ့ပြီးတဲ့နောက်ဒုတိယသမ္မတကမလာဟဲရစ်ကိုနိုဝင်ဘာလ6ရက်နေ့ကတည်းကဆိုရင်တော့လူမြင်ကွင်းမှာပထမဆုံးတွေ့မြင်ကြရတာဖြစ်ပါတယ်။ အစ္စရေးကတော့အပြစ်ခတ်ရက်စဲရေးဆွေးနွေးပွဲကတိုးတက်မှုရှိနေတယ်လို့တင်းလာနေမှာပြောပါတယ်။ Syria ကတဆင့် Hezbollah ကိုလက်နက်ပံ့ပိုးပေးနေတာရက်ချင်းအဖြစ် Russia ဟာစစ်ပြေညင်းရေးမှာပါဝင်ဖို့အခန့်ကဏ္ဍရှိတယ်လို့လည်းအစ္စရေးကပြောပါတယ်။ Hezbollah ဘက်ကတော့စစ်ပြေညင်းရေးအစုပြုချက်အစ်စ်ဘာမှမရဘူးလို့ပြောဆိုထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကနှမ်းလောင်ဖြစ်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ဖီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးပါကျမသင်္ကီထိုက်ပါ